Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဧပြီလ25ရက်တောက်ကြနေမနက်ခင်း VOE American တန်ရဲ့မြန်မာဘာသာစီစဉ်တွေကိုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျမခင်းသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးပါပါ2020 American ရွေးကောက်ပွဲမှာဒုသမရဟောင်း Joe Biden ကလက်ရှိသမ္မတဒေါ်နယ်ထရန့်ကိုရှင်းပြနေလို့ကြေညာလိုက်ပါတယ်။ IS အတန်းဖက်ဖွဲ့ဟာအခုခါမှာမြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ဖိလစ်ပိုင်တောင်ပိုင်းကိုထိုးပေါက်ဝင်ရောက်ဖို့လုပ်နေတယ်လို့မလေးရှားရဲမင်းကြီးကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မှာပြဿနာဖြစ်အောင်လက်နက်ထောက်ပံ့နေတဲ့စစ်မြစ်ကိုရှာဖွေဖို့ထုတ်ပြီးတော့နေရာနဲ့အတန်းဖက်မှုတွေရပ်အောင်လုပ်ဖို့အတွက်ကုလသမဂ္ဂဌာနအကြီးအကဲတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါများတခဏဝင
်ကောင်းပါပြီရှင်သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာအတွက်အဖြေကမြန်မာနိုင်ငံမှာသာရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ
် We came here to express the solidarity of the United Nations and the international communityfor the people and the government of Bangladesh.
အပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒါပြင်ဌာနေတိုင်းသားလူမျိုးစုများဆိုင်ရာကုလသမဂ္ဂအမြဲတမ်းကော်မတီရဲ့ဆက်ရှိချိန်ညောင်ညီလာခံမှာမြန်မာနိုင်ငံကတိုင်းသားရေးနဲ့ပတ်သက်လို့တင်ပြခွင့်ရခဲ့တဲ့အကြောင်းပြည်ထောင်ငါနိုင်ငံမှာနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့သတင်းတွေထွက်နေတဲ့အကြောင်းစတဲ့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကပြောပြပေးပါရှင်။
ဒုသမ္မတဟောင်းဂျိုးဘိုင်ဒန်က2020ပြည့်အမေရိကန်သမ္မတအရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်တဲ့အရွေးခံမှာဖြစ်ကြောင်းချက်သပတင်းနေမှာပဲကြေညာလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်မှုသမ္မတလောင်းဖြစ်ရွေးချယ်ခွင့်ရယူချိုးပန်းနေတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်တွေအများပြားရှိတဲ့နေရာမှာဂျိုးဘိုင်ဒန်ကရှင်ပြိုင်သူတွေထဲမှာချက်ချင်းဆိုသလိုထိတ်ဆုံးရောက်ခဲ့ပါတယ်။ဒယ်လာဝဲပြည်နယ်ဝိုင်းရင်အထက်လွှတ်တော်မှလက်ဖြစ်အရင်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ဒုသမ္မတဖြစ်နှစ်ကြိမ်တာဝန်ယူခဲ့ပြီးတဲ့ဂျိုးဘိုင်ဒန်ဟာဗမာပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်နဲ့အဓိကရှင်ပြိုင်ရဖို့ရှိနေပါတယ်။သမ္မတလောင်းဖြစ်တဲ့အရွေးခံမှုဒုသမ္မတဟောင်းဘိုင်ဒန်ရဲ့ကြေညာချက်ထဲမှာတော့အမေရိကန်ပြည်တော်စုရဲ့အခြေခံစံတန်မိုးတွေနဲ့ကမ္ဘာလေရက်တီချက်တွေရဲ့အန္တရာယ်ကျုံနေရာကြောင်းဖော်ပြထားပါတယ်။သမ္မတထရမ့်ကိုသာ၈နှစ်ကြာတက်တန်းနှစ်ဆက်အုပ်ချုပ်ခွင့်ပေးမယ်ဆိုရင်တိုင်းပြည်တွင်းမြေလက္ခဏာတွေအလုံးအခြေခံချက်ပြောင်းလဲသွားနိုင်တာကြောင့်ဒီလိုအဖြစ်မခံနိုင်တဲ့အတွက်ရေကောက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့တယ်လို့ပြောပါတယ်။သမ္မတထရမ့်ကတော့ဂျိုးဘိုင်ဒန်ကိုပါဝင်ရှင်ပြိုင်မှုကိုကြိုးဆိုကြောင်း Twitter မှာရေးသားခဲ့တယ်လို့စိန်ခေါ်လိုက်ပါတယ်
။ဒီလင်္ကာမှာနောက်ထပ်ဖောက်ခွဲမှုတွေဆက်ပြီးတော့ဖြစ်လာနိုင်တဲ့ဆိုတဲ့သတင်းတွေထွက်နေလို့အခုလာမယ့်စနစ်တင်းတွေမှာဘာသာရေးခန္ဓာတွေတက်မဲ့ကိစ္စတွေနဲ့လူစုလူဝေးတွေကိုရှောင်ကြဖို့ဆက်ပြီးတော့နုံနုံကြကြရှိကြဖို့သတိရှိကြဖို့သတိလင်္ကာရဲ့ဒီမြို့တော်ကိုလံဘိုမှာရှိတဲ့အမေရိကန်တာဝန်ကမနေ့တုန်းကပဲအကြံပြုတိုက်တွန်းထားပါတယ်ပြီးခဲ့တဲ့တင်းတွေနေ့တုန်းကအသေးခံဖောက်ခွဲတက်ခတ်မှုတွေကြောင့်သတိလင်္ကာမှာလူ250ကျော်သေဆုံးပြီး900ကျော်ဒဏ်ရာရခဲ့ပါတယ်သေဆုံးသူအရေအတွက်ကိုသတိလင်္ကာအရာရှိတွေအစောပိုင်းတုန်းကပြောတာက350ကျော်လို့ဆိုပါတယ်ဒါပေမဲ့ကြာလာပြီးနေမှာပြန်ပြောတာက250ကျော်တယ်အလောက်တချို့ကိုနှစ်ခါပြန်ပြီးတော့တွက်ခဲတာမျိုးဖြစ်နိုင်တယ်လို့ဆိုပါတယ်လော့ဆယ်ဘုံကွက်တက်ခဲမှုနဲ့ပတ်သက်ပြီးတော့ဖမ်းဆီးထားသူအမျိုးသားအမျိုးသမီးစုစုပေါင်း90ကျော်ရှိတယ်လို့ရဲတပ်ဖွဲ့ကဆိုပါတယ်အဓိကတနင်္လာရှိသူတွေရဲ့ရုပ်ပုံတွေကိုလည်းအများသိအောင်ထုတ်ပြန်ထားပြီးတော့ Islamic စစ်သွေးကြွသူထောက်ခံအားပေးသူတွေကိုနိုင်ငံတော်မှာဆက်ပြီးတော့တောင်းဆိုသူတွေကရှာဖွေနေကြတော့မှာနောက်ထပ်ဖောက်ခွဲမှုတွေဆက်ပြီးတော့ဖြစ်လာနိုင်သေးတယ်လို့အာဏာပိုင်တွေကယုံကြည်ထားတဲ့ကြောင်းတိရီလင်္ကာဝန်ကြီးချုပ်ကဆိုပါတယ်။တိရီလင်္ကာသမ္မတရဲ့ဖိအားပေးမှုကြောင့်ကာကွယ်ရေးဝန်ကြီးနဲ့ရဲချုပ်တို့လည်းနှုတ်ထွက်သွားပါတယ်။တက္ကသိုလ်တွေမဖြစ်ခင်ကတည်းကတတိပေးချက်တွေ၊ကြိုတင်တတိပေးချက်တွေတော်တော်များကိုအိန္ဒိယထောင်လိုင်းရေးဖွဲ့ကတိရီလင်္ကာကိုပို့ခဲ့ပါတယ်။အဲဒီသတင်းပို့ချက်တွေထဲမှာတိုက်ခိုက်မှုမှာအခုတန်လျာရှိနေတဲ့ဒီတိရီလင်္ကာဒေသခံ Islamic အစိုးရ NTJ အဖွဲ့နဲ့ပတ်သက်ပြီးတော့အသေးစိတ်ဖော်ပြထားတာပါ။
2016 American သမ္မတရွေးကောက်ပွဲမှာ Trump မဲဆွယ်ဖွဲ့ Russia နဲ့ပတ်သက်မှုရှိမရှိစုံစမ်းမှုတွေရပ်တန့်သွားအောင်အထူးစုံစမ်းမှု Robert Mueller ကိုအလုပ်ထုတ်ပစ်ဖို့အတွက် Inmiro Champion Donald McCain ကိုသူအမိန့်မပေးခဲ့ပါဘူးလို့သမ္မတ Donald Trump ကညင်းဆိုပါတယ်။ဒါဟာသတင်းမီဒီယာအတုတွေမှာမမှန်မကန်ဖော်ပြထားတာဖြစ်ပြီးတော့သူမှဒီလိုအမိန့်ပေးခွင့်နေရှိနေပေမဲ့ Robert Mueller ကိုအလုပ်ထုတ်ပစ်ဖို့အတွက် Inmiro Champion ကိုသူဘယ်တော့မှမပြောခဲ့ကြောင်းသမ္မတကချက်သပရင်းနေမှာသူ့ Twitter မှာရေးပါတယ်။ဒါအပြင် Mueller ကိုအလုပ်ဖြုတ်ပစ်ခြင်းအကံကိုခိုင်းကြမလို့ပဲသူကိုယ်တိုင်လုံနိုင်တယ်လို့လည်းရေးပါတယ်။စာမျက်နှာ448မှာမော်လအစီရင်ခံစားတဲ့မှာ မော်လာက2018ဇွန်လထဲမှာသမရဟာမကန်းနဲ့အင်ကိုဖုန်းနှခါခေါ်ပြီးအထူးစွန့်စားမှုကိုဖယ်ရှားပေးဖို့ညွှန်ကြားခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့အင်ဂျီရိုမန27လပဲလောက်ခဲ့တယ်မကန်းကသမရပြောတာအတွက်စိတ်နှောက်ယှက်ဖြစ်ခဲ့တယ်လို့ဒီလိုမလုပ်ချင်ကြောင်းလည်းပြောခဲ့တာပါ။22လကြာစုံစမ်းရေးသားခဲ့တဲ့မော်လာအစီရင်ခံစာထွက်ပေါ်လာတဲ့နောက်သမရထရန့်ရဲ့အောင်မြင်တဲ့မဲဆွယ်အဖွဲ့သူ့ရဲ့ပုံကိုယ်ရေးနဲ့စီးပွားရေးအခွန်ကိစ္စတွေနဲ့ပတ်သက်ပြီးသမရတယောက်နဲ့ထရန့်လှုပ်ဆောင်ချက်တွေကိုအတိုက်ခံဒီမိုကရက်တစ်ကြီးစုတဲ့လွှတ်တော်ကစုံစမ်းစစ်ဆေးမှုအများပြားကိုလှုပ်ဆောင်ခဲ့ဖြစ်ပါလေ
ဆီးရီးယားနိုင်ငံရက်ကာမျိုးတွင်က IS စစ်သွေးကြတွေကိုမောင်းထုတ်ရေးအမေရိကန်ဥဆောင်နဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေမှာရက်သူရက်သား1600ကျော်သေဆုံးခဲ့တယ်လို့ Amnesty International နိုင်ငံတကာလူချင်းချမ်းသာကွယ်အဖွဲ့နဲ့ AWAS အဖွဲ့တို့ရဲ့မနေ့လောကထုတ်ပြန်တဲ့ပူးရဲစင်ခံစားထဲမှာဖော်ပြထားပါတယ်2019ခုဇွန်လကနေအော်တိုဝါလာတွင်ရက်ကာမျိုးမှာအမေရိကန်ရဲ့လက်နက်ကြီးတွေမြောက်အများပစ်ခတ်မှုအမေရိကန်ဗြိတိန်နဲ့ပင်သစ်တပ်ဖွဲ့တွေရဲ့ထောင်နဲ့ချီတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အခုလိုမျိုးရက်သားရက်သူတွေတိုက်ဆုံခဲ့ကြတယ်လို့ဆိုပါတယ်။ရကာမျိုးမှာရက်သူရက်သားတိုက်ဆုံမှုအရေအတွက်ကအံ့ဩရလာအောင်ရှိပြီးဒါသူတို့ရဲ့လက်ချက်မဟုတ်ဘူးလို့ပြောနေတဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့ညှဉ်းချက်ထုတ်မှုတွေကိုရပ်တန့်ဖို့လဲ MSTE ကတိုက်တွန်းပါတယ်။ရကာမျိုးကမှားယွင်းတဲ့လုပ်ရက်တွေကိုအပြည့်စုံလိမ့်လာစုံစမ်းခဲ့ပြီးတော့ဒီဖြစ်ချက်ကနေပြီးတော့တင်ကန်းစာယူဖို့ AWAS ဘက်ကတိုက်တွန်းပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ American Pentagon စစ်တပ်နာချိုးရဲ့ပြောရေးဆိုခွင့်ရှိသူတဦးက VOA ကို email နဲ့အကြောင်းပြတဲ့အထက်မှာညွန်ပေါင်းတပ်ဖွဲ့တွေအနေနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာဥပဒေကိုလိုက်နာပြီးရက်သူရက်သားထိခိုက်ဒေဆုံးမှုတွေနဲ့အလုံးစုံပျက်စီးမှုတွေကိုအ ਨੇ ဆုံးဖြစ်အောင်အထူးဂရုစိုက်ခဲ့ကြောင်းဖော်ပြထားပါတယ်။ American ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူရဲ့ကပေးတဲ့ဒီရကမျိုးကရက်သူရက်သားဒေဆုံးမှုအရေအတွက်ကလည်းတော်တော်လေးနည်းနေတာပါ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 1233ညလိုင်းလိုမီတာ40 kHz 9013ညလိုင်းလိုမီတာ51 kHz 9805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ IS အကြမ်းဖက်ဖွဲ့ဟာအခုခါမှာစစ်သွေးကြော်တွေဖိလစ်ပိုင်တောင်ပိုင်းနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ထိုးဖောက်ဝင်ရောက်ဖို့အတွက်မလေးရှားနိုင်ငံဆာဘာပြည်နယ်ကတာဝူးနဲ့ဆန်တကန်ဒေသတွေကိုစုရက်ဖြစ်နေရွေးချယ်ထားတယ်လို့မလေးရှားရဲမင်းကြီးတန်စရီမိုဟာမက်ဖူဇီဟာရန်ကကြေပြင်းနေမှာပြောပါတယ်။အီရန်နဲ့ဆီးရီးယားတို့မှာမဟာမိတ်တပ်ဖွဲ့တွေကိုမရှုမလားရှုံးနေကြတဲ့ IS တွေဟာသူတို့ရဲ့လှုပ်ရှားမှုဗဟုအဖြစ်နဲ့အရှိတောင်အာရှဘက်ကိုပို့ပြီးဦးလှည့်လာနေတယ်လို့ဆိုပါတယ်။သူတို့ထဲမှာမလေးရှားနိုင်ငံသားတွေတမကအင်ဒိုနီးရှားနိုင်ငံသားတွေနဲ့တခြားအရှေ့တောင်အာရှနိုင်ငံသားတွေလည်းပါတယ်လို့ပြောပါတယ်။အီရန်နဲ့ဆီးရီးယားမှာ IS တို့အရေးနိုင်နေမယ်။သူတို့အကြမ်းဖက်မှုဆုံးခန်းတိုင်သွားတာမဟုတ်ပဲသူတို့လေ့ကျင့်ထားတဲ့အကြမ်းဖက်သမားတွေကကမ္ဘာနှက်မှာရှိနေပြီးတော့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်နေတယ်လို့ရင်းမြင့်ကြီးကပြောပါတယ်။ဥရောပဘက်မှာ IS စစ်သွေးကြော်တွေဟာဘော့စနီးယားလိုဘော်လ်ကန်ဒေသရဲနိုင်ငံတွေကိုပါပိတ်မှတ်ထားနေကြတယ်လို့လည်းပြောကြားခဲ့ပါတယ်
။မန္တလေးမြို့ကကက်သလစ်ခရစ်ယာန်ဂိုင်းကျုပ်တဲ့အဖြစ်ဖာသာမာကိုတင်ဝင်းကိုခန့်အကြောင်းပိုဟမ်မင်းကြီးဖရန်စစ်ရဲ့မင်းတို့ကကြေညာချက်ပေါ်မှာမြန်မာနိုင်ငံရဲ့ကက်သလစ်ယဟန်အမတ်ချားလ်စ်မောင်ဘိုကဝမ်းမြောက်စရာတင်းမဲလို့တုံ့ပြန်ပြောဆိုပြီးတော့တုံ့ပြန်ကြိုဆိုခဲ့တဲ့အကြောင်းဗာတီကန်သတင်းမှာဖော်ပြထားပါတယ်။အသက်59နှစ်ရှိပြီဖြစ်တဲ့ဖာသာမာကိုတင်ဝင်းဟာမန္တလေးကက်သလစ်ဂိုင်းချုပ်နီကိုလတ်စ်မောင်တန်းရဲ့နေရာမှာအသက်ဆက်ခံခဲ့တဲ့သူပါ။အသက်85နှစ်ပြည့်လို့ရှိရင်နားယူရမယ့်တမန်ချက်ကြောင့်မင်းတို့ကပဲမန္တလေးကက်သလစ်ဂိုင်းချုပ်အဟောင်းနဲ့အသက်နေရာလဲခဲ့ကြတာပါ။အစ်စ်ဖြစ်လာတဲ့ဖာသာတင်ဝင်းကရွှေဘုံနယ်သားပါ။သူကအီတလီနိုင်ငံရောမမြို့က Point Fisher Aventec တို့မှာ1992ခုနှစ်ကနေပြီးတော့98ခုနှစ်ထိဒီဘာသာရေးဆိုင်ရာလေ့လာမှုတွေပြုလုပ်ခဲ့ပြီးတော့တက်သနိကဗေဒနဲ့ပါရဂူပွဲရသူလည်းဖြစ်ပါတယ်။လောစဲမန္တလေးနယ်မြေမြို့ကအထင်ကြီးကက်သလစ်ဘုရားကျောင်းနေမှာတက်သနိကဗေဒကိုသင်ကြားနေတဲ့ပမခကျော်လည်းဖြစ်ပါတယ်။
မြန်မာနိုင်ငံရခိုင်ပြည်နယ်မှာပြဿနာဖြစ်အောင်လက်နက်ထောက်ပံ့နေတဲ့ဇင်းမြစ်ကိုရှာဖွေဖော်ထုတ်ပြီးတော့နေရန်အနှံ့အကြမ်းဖက်မှုတွေရပ်တန့်အောင်လုပ်ဖို့အတွက်ကုလသမဂ္ဂဌာနကြီး၃ရဲ့အကြီးအကဲတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂဌာနဆိုင်ရာအကြီးအကဲတွေဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးAK Abdul Momen ကိုကျတဲ့ပြည်နယ်မှာတော့ရောက်တွေ့ဆုံစဉ်အခုလိုတိုက်တွန်းလိုက်တာပါ။ဒီလိုငါနိုင်ငံမှာလူပေါင်းရာရှိတည်ဆုံးခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အကြမ်းဖက်မှုပြဿနာအလားအလာကိုလည်းဆင်းရဲခဲ့ကြတယ်လို့ဆိုပါရစ်။ပြည်ညာချက်တွေမှာလူတွေတည်ဆုံးရတာကိုသာပြောပြီးဒီလိုတည်ဆုံးစီတဲ့ကြီးစံတွေလက်နက်တွေဘယ်ကလာတယ်ဘယ်သူကပေးတယ်ဆိုတော့ဘယ်သူမှမပြောချောင်းနဲ့ဒါကိုဖော်ထုတ်နိုင်မှာအကြမ်းဖက်ဝါဒပပျောက်မယ်လို့လည်းဝန်ကြီးကပြောပါရစ်။ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီ IOM အပြည်ပြည်ဆိုင်ရာလူ့ရေးပြောင်းရွှေ့မှုဆိုင်ရာအကြီးအကဲအန်တိုနီယိုဗီတိုရီနိုနဲ့အရေးပေါ်ကဲဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မတ်ခ်လော့ကုတ်တို့ဟာရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ကိုတုံ့ပြန်ကြခီးသွားရောက်နေတာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာတည်ဆုံးရသူအရေးအတွက်လျှော့ချနိုင်ရေးအတွက်အပြည့်ဟာငြိမ်းချမ်းရေးသဘောတူညီချက်ရရှိရပဲဖြစ်တယ်လို့တာလီဘန်တွေနဲ့ဆွေးနွေးနေတဲ့အမေရိကန်တန်တမာရောမေခလီဇက်ကပြောလိုက်ပါတယ်။ပို့ဒီမနီထုတ်ကုလသမဂ္ဂအစီရင်ခံစာတစ်စောင်မှာ2019ခုနှစ်ပထမ3လအတွင်းတည်ဆုံးရတဲ့အာဖဂန်ရပ်တူရဲသားတွေကိုကြည့်မယ်။တာလီဘန်နဲ့တခြားတောင်းကျမ်းသူတွေကြောင့်တည်ဆုံးရတာထက်အမေရိကန်နဲ့အာဖဂန်စစ်တပ်ဖွဲ့တွေရဲ့လက်ချက်နဲ့တည်ဆုံးရသူအရေအတွက်ကပိုပြီးများနေတယ်လို့ဖော်ပြထားပါတယ်။
ထိတ်တဲရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျွန်းအောင်လင်းတို့ပြောပြပေးကြတာပါရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ပြည်ထနာအတွက်ဘင်္ဂလားဒေ့ရှ်အစိုးရကအဓိကတာဝန်ယူဖြေရှင်းနေရပေမဲ့ပြည်ထနာရဲ့အဖြေကမြန်မာနိုင်ငံမှာသာရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကကြာတာပင်းနေမှာပြောပါတယ်။ဒုက္ခတွေကူညီဆိုင်ရာအခြေအနေတွေကိုစမ်းစစ်ဖို့ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အစည်းသုံးခုကအကြီးအကဲတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုတုံ့ပြန်ကြခရီးသွားရောက်နေတာဖြစ်ပါတယ်။အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီ IOM အပြည့်ပြည့်ဆိုင်ရာလူ့ရေးပြောင်းရွှေ့မှုဆိုင်ရာအကြီးအကဲအန်တိုနီယိုဗစ်တိုရီနိုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မတ်ခ်လော့ကော့တိုဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဗိုလ်တပ်ဖွဲ့တွေကတွားရောက်ခဲ့တာဖြစ်ပြီးကြက်တပရီနေမှာတော့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momen ကဒုက္ခသည်တွေနဲ့ပတ်သက်တဲ့စိုးရိမ်မှုတွေကိုကုလသမဂ္ဂကိုတင်ပြခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်ကတသန်းနီးပါးလောက်ရှိတယ်လို့ဆိုပါတယ်။မကြာခင်မှာမုတ်တုံရာသီကြာရောက်တော်မှာဖြစ်တဲ့အတွက်ဒုက္ခသည်တွေဟာလက်ရှိသူတို့နေထိုင်တဲ့စခန်းတွေမှာရေကြီးမြေပြိုမှုဒဏ်တွေကိုခံစားရနိုင်ခြေရှိနေတယ်လို့ပြောပါတယ်။ဒါအပြင်သူတို့ဟာဒုက္ခတဲ့စခန်းတွေမှာကြက်ကြက်တဲတဲနေထိုင်ရတဲ့အတွက်အစိုးရကအရှိတောင်ပိုင်းကကော့ချ်စ်ဘဇာဒုက္ခတဲ့စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခတဲ့တပ်သိန်းလောက်ကိုဗာဆန်ချားကျွန်းကိုပြောင်းရွှေ့ပေးလို့တဲ့ဆန္ဒရှိတယ်လို့ဝန်ကြီးမိုမန်ကတင်ပြခဲ့တာပါ။ဗာဆန်ချားကျွန်းကိုဒုက္ခတဲ့တွေပြောင်းရွှေ့ပေးဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းအဆောက်အဦတည်ဆောက်မှုတွေနဲ့အတူအစီအစဉ်တွေကိုလုပ်နေတာဖြစ်ပါတယ်။ဒီဘင်္ဂလားပင်လယ်အော်ထဲကျွန်းဖြစ်ပေါ်ပေါက်လာတဲ့တက်တန်းတိုက်ပြီးနှုတ်သေးတဲ့လူမနည်းတဲ့ဗာဆန်ချာကျွန်းကိုဒုက္ခသည်တွေကိုပြောင်းရွှေ့ခိုင်းရင်ဒုက္ခသည်တွေအတွက်အလုတ်ကံရောသွားရလာရပါခက်ခဲပြီးဆိုက်ကလုန်းမုန်တိုင်းအန်ဒီယားပါကြီးနေတဲ့အတွက်သူတို့ကိုဒီကျွန်းကိုမပို့ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြတာဖြစ်ပါတယ်။ဒုက္ခသည်တွေတဲကအများစုကလည်းဒီကျွန်းကိုမသွားလိုဘူးလို့ပြောနေကြတာကြောင့်နောက်ထပ်ပြဿနာဖြစ်လာမှကိုစိုးရိမ်နေကြတာပါကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာလူ့ရေးပြောင်းရွှေ့မှုဆိုင်ရာနဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကအရာရှိကြီးတောင်းကသူတို့ရဲ့အခုခီးစဉ်ဟာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတသန်းနီးပါးနဲ့သူတို့နေထိုင်ရာဒေသကဒေသခံတွေအတွက်ဘယ်လိုအကူအညီမျိုးပေးနိုင်မလဲဆိုတာကိုစမ်းစစ်ဖို့ဖြစ်ကြောင်းခီးစဉ်အစမှာပြောကြားခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအပါဝင်အစိုးရတာဝန်ရှိသူတချို့နဲ့တွေ့ဆုံပြီးချိန်ကြက်တပရင်းနေမှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဒီဒုက္ခသည်တွေအရေးကိုဘင်္ဂလားဒေ့ရှ်အစိုးရကအဓိကတာဝန်ယူဖြေရှင်းနေရပေမဲ့ပြဿနာရဲ့အဖြေကမြန်မာနိုင်ငံမှသာရှိတယ်လို့ပြောပါတယ
် We came here to express the solidarity of the United Nations and the international community
သူတို့ဒီလိုလာတာဟာဒုက္ခသည်တွေအတွက်အဓိကတာဝန်ယူရတဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေနဲ့အတူကုလသမဂ္ဂကရောနိုင်ငံတကာတိုင်ဝမ်ကပါတသားတည်းရှိကြောင်းပြဖို့ပါဒုက္ခသည်တွေရဲ့အခြေအနေနဲ့ပြဿနာတွေအတွက်ဖြေကမြန်မာနိုင်ငံမှာပဲရှိတာကြောင့်မြန်မာနဲ့ထိတွေ့ဆက်ဆံပြီးတော့ဖြေဆက်ရှာသွားမယ်လို့ကြေပေးပါတယ်ဒုက္ခသည်တွေသူတို့ဆန္ဒအရောက်နေရက်ပြန်ရေးယုံကြည်မှုရှိလာစေမယ့်အခြေအနေတွေကိုဖန်တီးပေးဖို့ကြိုးစားလာအောင်ကုလသမဂ္ဂကမြန်မာအစိုးရနဲ့ထိတွေ့ဆက်ဆံမှာဖြစ်တယ်လို့တံပိုးကူညီမှာလည်းဖြစ်ပါလေ
ကုလသမဂ္ဂအရာရှိကြီးသုံးဦးဟာမြို့တော်ဒက္ကာမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခါစင်နာနိုင်ငံခြားရေးဝန်ကြီးမိုမန်ပါဝင်အစိုးရအရာရှိတွေနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာတွေအတွက်နိုင်ငံတကာကဘယ်လိုအကူအညီတွေပေးအပ်နိုင်မလဲဆိုတာစမ်းစစ်ကြမှာဖြစ်တယ်လို့စားနပ်ရိက္ခာဖြန့်ဖြူးမှုနဲ့နားခုံမှုအပါအဝင်ကုလသမဂ္ဂရဲ့အစီအစဉ်တွေကိုလည်းတွားရောက်ကြည့်ရှုကြမှာဖြစ်ပါတယ်မကြာခင်မှာကြောက်ရွံ့တဲ့မုတ်တုံရာသီအတွက်ကျူတင်ပြင်ဆင်ဖို့လိုအပ်ချက်တွေကိုသိရအောင်ကော့ချ်စ်ဘဇာကိုပါသူတို့တွားရောက်မှာဖြစ်ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဒ ဒါပြင်မြန်မာနိုင်ငံကိုဒုက္ခသည်တွေပြန်ခွင့်ရရေးဒုက္ခသည်တွေအကာအကွယ်နဲ့ဝန်ဆောင်မှုအထောက်အကူရရေးတွေအတွက်ရည်ရွယ်ပြီးလှုပ်ဆောင်နေတဲ့ဒုက္ခသည်အလုံးအတွက်မှတ်ပုံတင်ထုတ်ပေးနိုင်ဖို့ UNHCR နဲ့ Bangladesh အစိုးရတို့ပူးတွဲလှုပ်ဆောင်နေတဲ့မှတ်ပုံတင်လုပ်ငန်းစဉ်ကိုလည်းလေ့လာမှာဖြစ်တဲ့ပြင်အဲ့ဒီမှာလှူအားပေးနေတဲ့ဒုက္ခသည်တွေနဲ့ပါတွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂကပြောကြားခဲ့တာပါ Rohingya ဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံသေးမဲ့ဒုက္ခသည်တွေကိုပြန်လက်ခံမှာဖြစ်ပြီးသူတို့တွေနေရပြန်ရေးအတွက်မြန်မာအစိုးရကကုလသမဂ္ဂနဲ့လက်တွဲလှုပ်ဆောင်နေတာဖြစ်ပါတယ်
တော်ခင်မျိုးတဲ့ပြောပြပေးခဲ့တာပါရှင် VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ခေတ်သစ်ပိုလန်မှစီမံကိန်းဒုတိယအကြိမ်နိုင်ငံတကာညီလာခံနဲ့ပတ်သက်တဲ့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်တရုတ်နိုင်ငံမှာကျင်းပနေတဲ့ခေတ်သစ်ပိုလန်မှစီမံကိန်းဒုတိယအကြိမ်နိုင်ငံတကာညီလာခံတွင်တရုတ်မြန်မာလူထုချင်းဆက်ဆံရေးဆိုင်ရာစည်းဝေးပွဲမှာမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်နိုင်ငံတော်တမင်ကန်ပုဂ္ဂိုလ်ထောင်ဆန်းစုကြည်မင်းကတက်ရောက်မင်ကုန်းပြောကြားခဲ့ပါတယ်ဒီစည်းဝေးကိုမင်္ဂလာမြန်မာ NGO ညွှန်ကြားမှုဒေါက်တာဖုံဝင်းလည်းတက်ရောက်ခဲ့ပါတယ်အခြေအနေတွေနဲ့ပတ်သက်ပြီးဒေါက်တာဖုံဝင်းကိုမတ်အင်ဂျင်နိုင်ကမင်းမျက်နှာမှာဒေါက်တာဖုံဝင်းကအခုလိုစပြီးတော့ပြောပါတယ်
ဒီ people to people connectivity sector ကတော့ပမာပြည်သူတွေလက်တွေ့အကျိုးရှိနိုင်မဲ့လုပ်ငန်းတွေကိုပူးပေါင်းပြီးဆောင်ရွက်လို့ရှိရင်ကောင်းမလဲဆိုတာကိုအဓိကဆွေးနွေးဖြစ်ပါတယ်ဒီနိုင်ငံကောင်းဆောင်တွေကတော့သူတို့ချင်းချင်းအစိုးရအေဂျီယာမှာတွေ့ကြပြီးတော့ပြောကြတဲ့ခါကျတော့ဘာတွေပြောကြလဲဆိုတော့ကျွန်တော်အသေးစိတ်သိရှိခြင်းမရှိပါဘူးမီဒီယာတွေမှာပါသလောက်ပဲကျွန်တော်တို့ပြန်ကြားတာရှိပါတယ်ကောင်ဆန်းစုကြည်ကတော့ကျွန်တော်တို့ people to people connectivity forum မှာလာပြီးတော့စကားပြောသွားတာရှိပါလေ
မနေ့ကလေဒီဒေါအောင်ဆန်းစုကြည်ကအဲ့ဒီမှာမိကွန်းပြောသွားတယ်ပေါ့နော်အဓိကသူပါချက်တီပြောသွားလေရှင
်ဒီဒေါအောင်ဆန်းစုကြည်ပြောသွားတဲ့မိကွန်းတွေသူတို့တရုတ်ကောင်တော်ကြီးနဲ့တွေ့ပြီးတော့စစ်ဆုံးဆွေးနွေးထားတဲ့အချက်တွေကနေပြီးတော့အရေးကြီးတဲ့အချက်တွေနဲ့ကျွန်တော်တို့ကဏ္ဍကနေဆက်ပြီးဆွေးနွေးတာတော့နှစ်နိုင်ငံပြည်သူလူထုချင်းချင်းချစ်ချင်းရင်းနှီးစွာပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်တရားနဲ့တရားအပြန်လာနားလည်မှုကအလိုအပ်တယ်ဒီလိုပြန်လာနားလည်မှုရှိမှပဲစီမံကိန်းကြီးတွေကိုကျွန်တော်တို့ဆောင်ရွက်လို့ရမယ်နှစ်နိုင်ငံအပြန်လာလူထုတွေတွားရောက်လေပတ်ဆက်ဆံရေးကိစ္စနဲ့အရေးကြီးတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့ကဏ္ဍအနေနဲ့အထူးဦးစားပေးပြီးတော့ဆွေးနွေးဆောင်ရွက်ကြတာရှိပါတယ်
နောက်ဒီတရုတ်နဲ့မြန်မာနှစ်နိုင်ငံသဘောတူစာချုပ်ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဟိုအဓိကဘာတွေထိုးခဲ့လဲဆိုတာရောသိရလားရှင
်ကျွန်တော်တို့ဒီလိုပို့ပြီးတော့အချက်လက်တွေပြည်ပြန်ချက်ချသိလာမယ်လို့မျှော်လင့်ထားပါတယ်တကယ်လက်တွေ့မှာတော့သိလာမှာမသိလာဘူးဆိုတာမပြောနိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ဒေါက်တာဆုကြည်ကိုလည်းတရုတ်စိုးရကသူတို့ရဲ့အရေးကြီးတဲ့ဧည့်သည်အနေနဲ့သူကတစ်ချိန်လုံးလိုက်ပါဆောင်ရှောက်နေတာဖြစ်ပါတယ်သူတို့ရဲ့ဝန်ကြီးကရှိရှိမယ်မရှိလို့ရှိရင်သူတို့ရဲ့ဒူးဝင်ဒီကနေပြီးတော့ဒေါအောင်ဆန်းစုကြည်နာမှာအများတိုင်းနေပြီးတော့လိုက်လံပြီးတော့သူတို့ပြောစရာရှိရသည်ပြောတယ်ဆွေးနွေးစရာရှိရသည်ဆွေးနွေးတယ်ဧကန်စရာရှိတာဧကန်တယ်ပြီးတော့ဒီနေ့ဆိုလို့ရှိရင်လည်းကောင်းဆောင်တွေကအားလုံး38ယောက်တရုတ်နိုင်ငံပါဝင်ဒေါအောင်ဆန်းစုကြည်နာမှာဝိုင်းဝိုင်းလေနေမှာပြေးကြပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဘလောက်ဒီအစည်းအဝေးကနေသိရမလဲဆိုတာတော့အဲနောက်နေ့ကြမှာပဲကျွန်တော်ပြောနိုင်မယ်လို့ထင်ပါတယ်ခင်ဗျာ
နောက်ကချင်ပြည်နယ်ကဒီတရုတ်ရဲ့မြစ်ဆုံစီမံကိန်းကိစ္စနဲ့ပတ်သက်ပြီးတော့ကိုဖုံးဝင်းတို့ဗာကြားလေးရှင
်အခုမြန်မာပြည်ကပြည်သူတွေစိတ်ဝင်စားနေတဲ့ EOD မြစ်ပေါ်မှာလုံးပဲမြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်တဲ့သတင်းချက်လက်တွေလည်းဒီမှာတော့အသေးစိတ်ပြောဆိုတာမရှိပါဘူးမနေ့ကကျွန်တော်တို့အသေးစိတ်ဆွေးနွေးတဲ့ဒီမှာ National Reform Committee ကနေလာရှင်းပြတဲ့ဒီမှာလည်းအသေးစိတ်တော့ပြောထားတာမရှိပါဘူးသူတို့လောလောဆယ်လှုပ်ချင်တဲ့သိတော့ရှိတယ်ဒါပေမဲ့ဗမာပြည်ဘက်ကနေပြီးတော့သူတို့ဘက်ကိုဘလို့ဖြေပေးမလဲဆိုတာတရုတ်ပြည်ဘက်ကနေပြီးတော့စောင့်နေတဲ့သဘောရှိပါတယ်ဆိုတော့ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့နောက်ချက်ပြီးတော့ကျွန်တော်သိခဲ့မယ်ဆိုလို့ရှိရင်တော့ဒီမြစ်ဆုံနဲ့ပတ်သက်တဲ့ကိစ္စကိုကျွန်တော်ပြောပြပါမယ်လောလောဆယ်အားဖြင့်တော့မြစ်ဆုံနဲ့ပတ်သက်တဲ့သတင်းချက်လက်တွေကျွန်တော်တို့တရုတ်ပြည်မှာမကြားရသေးပါဘူး
မင်းချင်းနိုင်ဆက်တွယ်မြင်းမြန်းထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲထုတ်လွှင့်ပေးပါမယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာဧပြီ22ရက်ကနေမတ်လ3ရက်နေ့ထိကျင်းပနေတဲ့ ထာနေတိုင်းရင်းသားလူမျိုးစုများဆိုင်ရာကုလသမဂ္ဂအမြင့်တန်းကော်မတီရဲ့ဆက်ရှိကြေညာညီလာခံမှာမြန်မာနိုင်ငံကတိုင်းရင်းသားအရေးနဲ့ပတ်သက်လို့တင်ပြခွင့်ရခဲ့တယ်လို့ဒီညီလာခံကိုတည့်ရောက်တဲ့ဒေါက်တာမင်းစိုးလင်းကပြောပါတယ်။ကမ္ဘာပေါ်မှာပြောက်ကွယ်လူနီးပါးဖြစ်နေတဲ့ထာနေလူနည်းစုအရေးကိုကုလသမဂ္ဂကအလေးထားဆောင်ရွက်နေတာကြောင့်ဒီကိစ္စမှာမြန်မာနိုင်ငံကတိုင်းရင်းသားအရေးရောပါဝင်နိုင်သလားလို့မွန်ပြည်နယ်ပြည်နယ်လွှတ်တော်ကတိုင်းရင်းသားလူမျိုးစုရေးရာကော်မတီအတွင်းရေးမှူးဒေါက်တာမင်းစိုးလင်းကိုကိုညံဝင်းအောင်ကမေးမြန်းမှာသူကအခုလိုစပြီးတော့ဖြေချပါတယ
်မြန်မာနိုင်ငံမှာရှိတဲ့တိုင်းသားလူပြည်များအနေနဲ့လည်းအကျုံးဝင်မယ်ထင်ပါတယ်အခုကျွန်တော်တို့အတူလောက်တဲ့ပါတဲ့တိုင်းသားတွေထဲမှာချင်းနေမျိုးတွေပါတယ်ကချင်းနေမျိုးတွေပါတယ်ကျွန်တော်မွန်နေပါတယ်ကျွန်တော်ကဘလို့မြင်လဲဆိုတော့ထိုင်တိုင်းသားလူမျိုးများဆိုတာဥမာကျွန်တော်မွန်လူမျိုးဆိုရင်အစင်ကဘဝကြီးအလဲပိုင်းတူကိုရှိသေးဘူးလေအဲ့ရှိနေချိန်ကနေဒီ TV2 Batman အုပ်စုကိုဝင်လာတဲ့အခါကျတော့ကျွန်တော်လူမျိုးစုတွေကတောင်ဘက်ကိုတဖြည်းဖြည်းနဲ့ဟိုရှိရှိသွားပြီးတော့အခုအဲလူကြီးနှစ်တန်းသုံးတန်းလောက်ဒီရှိတဲ့နေထားမှာရှိတဲ့အခါကျတော့ခဏတိုင်းသားများကို occupy လုပ်ခံတဲ့မှာကျွန်တော်တိုင်းသားတွေပါဝင်တယ်လို့ကျွန်တော်ကအဲ့လိုပဲသုံးသပ်ပါတယ
်ဟုတ်ကဲ့ဆိုတော့ကုလသမဂ္ဂကအခုလုပ်နေတဲ့ဒီဌာနေတိုင်းသားလူနည်းစုဒီလူမျိုးစုအရေးဟလာစီမံချက်တွေနဲ့ပတ်သက်ပြီးတော့ဒီ convention လို့ခေါ်တဲ့ဟလာနိုင်ငံတွေအားလုံးပါဝင်သဘောတူတဲ့အစာချုပ်တွေချုပ်ဆိုကြတာမျိုးရောရှိလားအဲ့ဒီတည်းမှာရောမြန်မာနိုင်ငံကပါဝင်လက်မှတ်ထိုးတာရှိပါလား
ကျွန်တော်ကဒါပတ်မဆုံးချင်တက်ရတဲ့အတွက်ကြောင့်ချုပ်ဆိုတာမှုဆိုတော့ရှိမတော့ဖြစ်ပါတယ်ဘာဖြစ်လို့ဆိုတော့ဗမာကြီးကကိုယ်စလဲတွေတဲ့အနေနဲ့တို့ရှိရဆိုဖြစ်ပါတယ်အ
ဲ့တော့ဒီညီလာခံမရောဆရာတို့အနေနဲ့ဘာတွေတင်ပြဆွေးနွေးတာမျိုးရှိပါလဲ
ဒီညီလာခံမဆူလို့ရှိရင်တင်ပြခွေကအချိန်က3မိနစ်ပဲရတယ်အဲ3မိနစ်ပဲရတဲ့အခါကကျွန်တော်မော်နယ်နဲ့ပတ်သက်ပြီးတော့အဓိကတင်ပြထားတာကကျွန်တော်ဘောတနိုင်ငံလုံးလိုပဲမွန်ဒေသတွေမှာလည်းမွေးဆေးဝါးတွေတုံးသွင်းမှုတွေပြားပြားလာတဲ့အခါကျတော့အဲ့ဒါကျွန်တော်အနေနဲ့စိတ်ပူပင်တော့ကဖြစ်မိပါတယ်ဒီပြည့်တဲ့လပိုင်းမှာကျွန်တော်ရဲ့ဟိုဒေသဆိုင်ရာဟို NC လက်မှတ်ထိုးရတဲ့မွန်ဒီစပါတီကနေအိမ်မွေးစီဝတာစီနေတာကိုဒီအစိုးရအဖွဲ့ကနေမင့်မြို့တဲ့ပုံစံဖြစ်နေတာကိုကျွန်တော်ကတင်ပြဖို့တင်ပြထားပါတယ်နောက်ဒေသပြည်မှာရှိတဲ့တိုင်းသားတွေရဲ့မကြာခဏထိတွေ့တိုက်ပွဲဖြစ်ပေါ်နေမှုကိုအများဆုံးရရှိပေးနိုင်ရတဲ့အတွက်အဲကျွန်တော်တင်ပြထားပါတယ်နောက်တစ်ခုကအတ္တမနေရာတင်းချမှုကိုအမြဲဆုံးဖြည့်ရှင်းပြနိုင်ရေးအတွက်ကျွန်တော်တောင်းဆိုထားပါတယ်။နောက်အစုအဆန်တွေကြောင့်ဒီမှာမိခင်ဘာသာစကားနဲ့တင်ကြွေအပြည့်အဝရရှိရေးအတွက်တင်ပြတောင်းဆိုထားပါတယ်။နောက် NC လက်မှတ်ထိုးရတဲ့ဟိုအဖွဲ့ရော NC လက်မှတ်မထိုးရတဲ့ဖွဲ့ချင်းချင်းဈာဒီမှာဆက်စပ်မပြည့်ပြင်းပြီးတော့အာတခါတည်းထင်အောင်ထင်မှတ်ဖြစ်အောင်ပြုလုပ်နိုင်မှုများကိုရပ်တန့်ပြီးဖို့အတွက်ကျတို့မြန်မာပြည်ကလာတဲ့ပြည်သင်းကိုယ်စားလှယ်တွေနဲ့ဒီအမေရိကမှာရှိတဲ့မော်အမေရိကန်အဖွဲ့ကနေတင်ပြတောင်းဆိုထားပါတယ
်အခုလိုမျိုးပေါ့နော်ကုလသမဂ္ဂကလုပ်တဲ့ဌာနတိုင်းသားလူနည်းစုအရေးညှိလာခံမှာဒီဆွေးနွေးပွဲရဲ့အစီအစဉ်တွေဒီလိုဟာတွေကဆရာတို့လိုမွန်တိုင်းသားတွေအပါအဝင်ဗမာပြည်ကတိုင်းသားတွေအတွက်ဘယ်လောက်ထိကုလသမဂ္ဂအစီအစဉ်တွေကအထောက်အကူဖြစ်စေမယ်ထင်ပါလဲ
ကျွန်တော်ဟိုနားလေလိလာတိရှိရတော့တော့အကျိုးရှိမယ်တော့ထင်ပါတယ
်လက်ရှိမြန်မာနိုင်ငံအနေထားရရောဆရာတို့မွန်တိုင်းသားတွေအပါအဝင်အခြားလူမျိုးစုတွေကိုအစိုးရနေပြီးတော့အကာအကွယ်ပေးတာမျိုးစောင့်ရှောက်တဲ့အခြေအနေတွေရောအရင်နဲ့ဆိုင်ရင်ဘာတွေတိုးတက်မှုရှိလာပါပြီလဲ
ကျွန်တော်တို့ဒီမိခင်ဘာသာစကားတင်ရောက်ကြည့်ရမစင်ကျွန်တော်ကပုံမူတော့ကလေးတွေပြင်ပြပူတက်ပြတော့ဒီအချိန်မတိုင်မီကျောင်းဝင်ထွက်တဲ့ပြည်သူတွေမရှိတော့ဘူး။နောက်စီဝါရေးရာကတိုးတက်မှုရှိလာမယ်။နောက်ပြည်တော်စုတင်းမှာရှိတဲ့တိုင်းနဲ့ချင်းချင်းညီညွတ်မှုကိုအထောက်အကူပြုရမယ်။အဲ့ကနေစတနိုင်ငံလုံးရင်းချင်းရေးကိုအထောက်အကူပြုလာဖို့ရှိပါတယ်။လက်ရှိတိုင်းနာစာပေနဲ့ပတ်သက်ပြီးတော့တင် जा တဲ့နေရာမှာဥပမာကျွန်တော်မွန်ပြည်နယ်မှာဆိုလို့ရှိရင်အတိုင်းနာစာပေတင် जा နေတဲ့မွန်ရှိမယ်၊ကရင်ရှိမယ်၊ပို့ရှိမယ်။အဲတိုင်းသားတွေစာပေတင်ရတဲ့အနေထားကကျောင်းကျိန်တွေမှာခွင့်ပြုထားတာမရှိဘူး။အဲ့ဒီအနေထားတော့ကိုလည်းပဲကျွန်တော်ကဟိုအားမလို့အားမရဖြစ်နေရပေါ့နော်။အဲ့ဒီကိစ္စတော့ကိုလည်းပဲဒီကျောင်းကျိန်တွေမှာတင် जा ပြီးရနိုင်လို့ဆိုလို့ရှိရင်တိုင်းသားချစ်ချင်ရေးတိုင်းသားရှိနားလေရေးနဲ့တိုင်းသားရဲ့ဒီငင်းချမ်းကြီးတွေကိုပို့တော့ပြည်စီလာလိမ့်မယ်လို့က
ကျွန်တော်ကအဲ့လိုမြင်ပါတယ်ခင်ဗျဒီမိုကရေစီနဲ့ဖက်ဒရယ်ပြည်တော်စုအာမြန်ပေါ်ထွန်းရေးတော့ကိုလည်းပဲကျွန်တော်ကအခြားတိုင်းနာတွေများနီးတူကျွန်တော်စူးစမ်းဆောင်ရွက်နေပါတယ်ကိုညာဝင်းအောင်ဆက်သွယ်မေးမြန်းထားတာပါဌာနတိုင်းနာဆိုင်ရာကုလသမဂ္ဂညီလာခံကိုမြန်မာနိုင်ငံကတိုင်းနာချက်ဦးနဲ့အမေရိကန်ရောက်မြန်မာတိုင်းနာတချို့လည်းတက်ရောက်ခဲ့ပြီးဒီညီလာခံမှာကမ္ဘာတဝန်းကဌာနတိ ထက်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်လူစုလူဝေးနဲ့ဘာသာရေးအခမ်းအနားတက်မဲ့ကိစ္စတွေကိုရှောင်ကြဖို့မြို့တော်ကိုလံပိုမှာရှိတဲ့အမေရိကန်တန်ရုံးကအကြံပြုတိုက်တွန်းထားပါတယ်။နောက်ဆုံးရအခြေအနေတွေသိရသလောက်ကိုကျောင်းလင်းကဆက်ပြောပြပါမယ်ရှင်
။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဒေခံဘုံခွဲတက်ခတ်မှုတွေကြောင့်တိရလင်္ကာနိုင်ငံမှာလူ150ကျော်သေဆုံးပြီး900ကျော်ဒဏ်ရာရခဲ့ပါတယ်။သေဆုံးသူရေအတွက်ကိုတိရလင်္ကာအရာရှိတွေစောစောပိုင်းမှာပြောတာက350ကျော်တယ်လို့ဆိုပါတယ်။ဒါပေမဲ့ကြာသပတေးနေ့မှာပြန်ပြောတာက250ကျော်တယ်။အလောင်းတချို့ကိုနှစ်ခါပြန်ပြီးတော့ရေတွက်ခဲ့တာမျိုးဖြစ်နိုင်တယ်လို့ဆိုပါတယ်။လောစဲဘုံခွဲတက်ခတ်မှုနဲ့ပတ်သက်ပြီးတော့ဖမ်းဆီးထားသူအမျိုးသမီးမျိုးသားစုစုပေါင်း90ကျော်ရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဓိကတနေ့ရရှိနေသူတွေရဲ့ရုပ်ပုံတွေကိုလည်းအများသိအောင်ထုတ်ပြန်ထားပြီးအစ္စလာမစ်စစ်သွေးကြွအားပေးထောက်ခံသူတွေကိုတိရလင်္ကာနိုင်ငံတော်ဆက်ပြီးတော့ရှာဖွေနေကြတော့မှာနောက်ထပ်ဖောက်ခွဲမှုတွေဆက်ပြီးတော့ဖြစ်လာနိုင်နေတယ်လို့အာဏာပိုင်တွေကယုံကြည်ထားတဲ့အကြောင်းသီရိလင်္ကာဝန်ကြီးချုပ် Renew Wickremesinghe ကပြောပါတယ်
Well yes rounded up a lot of suspects but there are still some of the active people on the run
တံတရာစီရဲတွေတော်တော်များများရှိနေပါတယ်သူကလွတ်နေတော့မှသူတို့နဲ့အတူဖောက်ခွဲရေးပစ္စည်းတွေလည်းရှိနေထိုင်ပါတယ်ဒါမှမဟုတ်ဖောက်ခွဲရေးပစ္စည်းတွေကိုသူတို့ဖွက်ထားတာလည်းဖြစ်နိုင်ပါတယ်အဲဒါကြောင့်တံတရာစီရဲတွေကိုရောဖောက်ခွဲရေးပစ္စည်းတွေကိုရောကျင်းလို့ရှာကြရမှာပါအဲဒါကြောင့်လည်းဒီလုဆောင်မှုတွေကဆက်လက်ပြီးရှိနေကြမှာပါ
အခုလိုနောက်ထပ်ဖောက်ခွဲမှုတွေဆက်ပြီးတော့ဖြစ်လာနိုင်တယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်အခုလာမယ့်စနေတနင်္ဂနွေမှာဘာသာရေးခန္ဓာတွေတက်မဲ့ကိစ္စတွေနဲ့လူစုလူဝေးတွေကိုရှောင်ကြဖို့ဆက်ပြီးတော့နုံနုံကြကြနဲ့တရိပ်ရှိကြဖို့တိရလင်္ကာနိုင်ငံရဲ့မြို့တော်ကိုလံပိုမှာရှိတဲ့အမေရိကန်တန်ယုံကမနေ့ကပဲအကြံပြုတိုက်တွန်းထားပါတယ်။တိရလင်္ကာသမ္မတမေတ္တိပါလာစရီစင်နာရဲ့ဖိအားပေးမှုကြောင့်ကာကွယ်ရေးဝန်ကြီးဟီမတ်စရီဒီဖနန်ဒိုနဲ့ရဲချုပ်ပူဂျစ်ဂျေယာဆွန်ဒရာတို့လည်းနှုတ်ထွက်သွားကြပါတယ်။တိရလင်္ကာနိုင်ငံကခရီးရန်ဖျားကြောင်းတွေနဲ့ဟိုတယ်ကြီးတွေကိုဘုံခွဲလိုက်မယ်ဆိုတဲ့တဲ့ရင်အိန္ဒိယနိုင်ငံထောင်လိုင်းကကြိုတင်ပြီးတော့အတိပေးထားတဲ့ကိစ္စသမရစီကိုအကြောင်းမကြားခဲ့တာကြောင့်ဒီကိစ္စနဲ့ဆိုင်တဲ့အရာရှိတွေကိုအပြင်းထန်ရေးယူမယ်လို့သမရမိုက်ထရီပါလာကရုပ်မြင်သံကြားမှာပြောခဲ့ပြီးတော့နောက်ထပ်မှာပဲကာကွယ်ရေးဝန်ကြီးနဲ့ရဲချုပ်နှစ်ဦးနှုတ်ထွက်သွားခဲ့ကြတာပါအခြေအနေတွေပုံမှန်ပြန်ဖြစ်အောင်ဝိုင်းပြီးတော့လှုပ်ဆောင်ကြဖို့အတိုက်ခံကောင်းဆောင်မဟိန္ဒရာရာဂျာပက္ခါအပါအဝင်သူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေကိုသမရမိုက်တလီပါရာကနေတော့ကပဲတိုက်တွန်းခဲ့ပါလေ
အာရက္ခကမှုသားဆက်တိမကလဆာမန်ဂျန်ဒီ
ဤသူရဲ့ဘဝတွေပုံမှန်ပြန်ဖြစ်ရေးညဉ့်ညံ့တဲ့ပဝန်းကျင်ကိုထူထောင်ရေးကာကွယ်ရေးတပ်ဖွဲ့တွေကိုအင်အားကောင်းအောင်လုပ်ရပါလိမ့်မယ်အခုဖြစ်ပေါ်နေတဲ့အခြေအနေကိုရင်ဆိုင်ဖြေရှင်းကြဖို့ကျွန်တော်နဲ့အတူလာရောက်လက်တွဲကြဖို့ခင်ဗျားတို့အားလုံးကိုကျွန်တော်အနူးညွတ်မေတ္တာရက်ခံပါတယ
်တိရလင်္ကာအစိုးရရင်ဆိုင်နေရတဲ့အခြေအနေတွေထဲမှာသမရနဲ့ဝန်ကြီးချုပ်အကြားမပြေမလည်ဖြစ်နေတဲ့ကိစ္စလည်းပေါ်ဝင်ပါတယ်တိုက်ခိုက်မှုတွေရှိနေမယ်ဆိုတဲ့သတိပေးချက်တွေကြိုပြီးတော့ရှိခဲ့တယ်ဆိုပေမဲ့ဒီကိစ္စပေါ်မှာအရေးယူဆောင်ရွက်ဖို့ပြက်ကွက်ခဲ့တာဟာအချင်းချင်းအကြဆက်သွယ်ရေးပြတ်တောက်မှုတွေရှိနေခဲ့တာကြောင့်လို့ဝန်ကြီးချုပ် Renew Wickremesinghe ကပြောပါတယ်တနင်္ဂနွေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ IS စစ်သွေးကြွအဖွဲ့တွေကတော့သူတို့ရဲ့လက်ချက်လို့ဆိုထားပါတယ်တိုက်ခိုက်မှုတွေမဖြစ်ခင်ကတည်းကကြိုတင်သတိပေးချက်တွေတော်တော်များများကိုအိန္ဒိယထောက်လိုင်းရေးအဖွဲ့တွေကသတိလင်္ကာနိုင်ငံကိုပေးပို့ခဲ့ကြတာပါအိန္ဒိယထောက်လိုင်းရေးရဲ့သတင်းပေးပို့ချက်တွေထဲမှာတိုက်ခိုက်မှုတွေမှာတာဝန်ရှိတယ်လို့အခုတမ်းမြတ်ရှိနေတဲ့ဒေသခံ Islamic အစွန်ရောက် NTG အဖွဲ့နဲ့ပတ်သက်ပြီးလဲအသေးစိတ်ဖော်ပြထားတာပါ
ကိုကျော်အောင်လင်းပြောပြပေးခဲ့တာပါရှင် VOE ကထုတ်လွှင့်နေတဲ့ဒီစီစဉ်တွေကိုဝေဖန်ကြံပေးလို့တဲ့ VOE ကိုတည်သချင်းတွေတောင်းဆိုလို့ရဆိုရင် VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်စာတိုက်ကတဆင်ဆက်သွယ်မယ်ဆိုရင်တော့ VOE မြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ24/50/52တို့အပြင်လိုင်းလက်မီတာ190ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍမှာတော့ UWSP UWSA ဝတ်တရဲ့နိုင်ငံတကာနိုင်ငံမှာတက်မတော်တစ်ခုပဲရှိရမယ်ဆိုတဲ့အစိုးရတက်မတော်ရဲ့ပြောဆိုထုတ်ပြန်ထားမှုနဲ့ပတ်သက်ပြီ
းတိုင်းရင်အားမရှိတဲ့တိုင်းရင်သားဒါမှမဟုတ်ရင်တိုင်းရင်အားနေတဲ့တိုင်းရင်သားထဲမှာလက်ရှိနိုင်ငံတော်နဲ့အစိုးရနဲ့တခုခုမပြည်လေလို့ရှိရင်တူတူကတိုက်ခံရပြီတူတူရဲ့အမခံချက်မရှိတော့တူတူရဲ့ပြည်သူလူထုရဲ့အမခံ
UWSP ပြင်ပဆက်ဆံရေးဌာနမှဦးကျောက်ကော်အန်ပြောတာကိုဦးအောင်မြင့်ကအခုလိုဖာသာပြန်ပြောဆိုခဲ့တာပါဒီအကြောင်းပြည်စုံကနောက်ပိုင်းမှနားဆင်ရပါမယ်အခုအရင်ဆုံးတော့အမျိုးသမီးအခွင့်အရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်American ပြည်ထောင်စုမှာအမျိုးသမီးတွေရွေးကောက်ပွဲတွေမှာပါဝင်မဲပေးခွင့်ကို1920ကစပြီးတော့ရခဲ့တာပါ ဒါဟာအမျိုးသမီးတွေစွမ်းအားမြင့်တင်ဖို့ဆယ်စုနှစ်များစွာကြာအောင်ကြိုးပမ်းခဲ့ကြတဲ့တမိုင်းမှတ်တမ်းလိုပဲပြောရမှာပါအခုမြို့တော် Washington DC က Smithsonian သိပ္ပံရဲ့ National Portrait Gallery ပြကန်းမှာအမျိုးသမီးတွေမဲပေးခွင့်ရခဲ့တဲ့200ပြည့်အကျိုးအထိမ်းအမှတ်ပြပွဲပြသထားတဲ့အကြောင်း Julie Tabo ရဲ့သတင်းကိုပြောပြပေးပါမယ်ရှင်
As American civilization marched into the new century, the women of the land began to demand a measure of equality with the men.
လူငယ်ရဲ့နှစ်ပေါင်း100ကျော်ကအမျိုးသမီးတွေကအမျိုးသားတွေနဲ့တန်းတူအခွင့်အရေးရဖို့ချီတက်ဆန္ဒပြတောင်းဆိုခဲ့ကြတဲ့မှတ်တမ်းဗီဒီယိုဖိုင်ကအတန်ကိုကြားခဲ့ကြရတာပါ American ပြည်အောင်စုမှာအမျိုးသမီးတွေမဲပေးခွင့်ရဖို့အတွက် Susan B. Anthony, Elizabeth Cady Stanton နဲ့ Lucy Stone တို့လိုလူအခွင့်အရေးလှုပ်ရှားသူအမျိုးသမီးတွေဆယ်စုနှစ်များစွာခက်ခက်ခဲခဲတောင်းဆိုတိုက်ပွဲဝင်ခဲ့ကြရပါတယ်။လူငယ်တွေနှစ်ပေါင်း130ကျော်ကမဲပေးခွင့်ရဖို့သူတို့ဘယ်လိုခက်ခက်ခဲခဲကြိုးပမ်းခဲ့ကြရလဲဆိုတာတွေကိုအခု Washington မြို့တော် Smithsonian သိပ္ပံရဲ့ National Portrait Gallery ပြတိုက်မှာပြသနေတဲ့ပြကန်းကနေလက်တွေ့မြင်တွေ့နိုင်ပါတယ်လို့ပြတိုက်တာဝန်ခံClark Lemme ကပြောပါတယ်
The women's suffrage movement just didn't appear out of nowhere. You know, they had these abolitionist foundations, they had
အမျိုးသမီးတွေမဲပေးခွင့်ရဖို့ကအချိန်တော်ထဲမှာဖြစ်လာတာမဟုတ်ပါဘူး။လူခွင့်ရေးခွဲခြားမှုစန့်ကျင်ရေးဖွဲ့စည်းတွေနဲ့နှိရှေပူးပေါင်းပြီးတော့လုပ်ခဲ့ကြရတာပါ။တနိုင်ငံလုံးတိုင်းတာနဲ့အချိန်ဟုန်မြင့်ပြီးတော့ပူးပေါင်းပါဝင်လာကြဖို့ဟိုးအဆောက်အဦကလေးကစူးစမ်းခဲ့ကြရတာပါ
။ပြကန်းမှာအခန်း9ခန်းပြသထားပြီး1832ကနေ1965ခုနှစ်အတွင်းကဓာတ်ပုံတွေ၊ပုံနူကားချက်တွေ၊စာအုပ်တွေ၊စာတမ်းတွေနဲ့ပိုစတာတွေကိုပြသထားပါတယ်။ဒါတွေကိုကြည့်ရင်တချိန်ကအမေရိကန်သမိုင်းကြောင်းကိုပုံဖော်ခဲ့ကြသူတချို့နဲ့အဖြစ်အပျက်တွေကိုထဲထဲဝင်ဝင်မြင်နိုင်ပါတယ်။ဓာတ်ပုံတွေမှာအမေရိကန်ရွေးကောက်ပွဲမှာရှင်ပြိုင်ခဲ့မှုတဲ့ပထမဆုံးအမျိုးသမီးသမ္မတလောင်း Victoria Woodhull ပုံကိုတွေ့ရသလိုအင်ဖြူတော်ရှိဆန္ဒပြတဲ့အတွက်ထောင်ဒဏ်6ကြိမ်အပြစ်ပေးခံခဲ့ရတဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူ Lucy Burns ရဲ့ပုံကိုလည်းပြသထားပါတယ်1973ခုနှစ်ကအမေရိကန်အမျိုးသမီးတစုပထမဆုံးငြင်းငြမ်းစွာစီတန်းလှည့်လည်ဆန္ဒပြနေတဲ့မှတ်တမ်းဗီဒီယိုဖိုင်နယ်ဓာတ်ပုံတွေကတဆင့်အမျိုးသမီးအခွင့်အရေးအတွက်လူမဲအမျိုးသမီးတွေလည်းလူဖြူအမျိုးသမီးတွေနဲ့တန်းတူလှုပ်ရှားခဲ့ကြတာကိုတွေ့မြင်နိုင်ပါတယ်လို့ပြတိုက်တာဝန်ခံ Kate Clark Lemme ကပြောပါတယ
် So a more complete history of the women's suffrage movement by looking at biographies of African Americans
ပြန်လည်းဒီမှာပြထားတဲ့ဓာတ်ပုံတွေရဲ့သုံးပုံတစ်ပုံကအသားရောင်မတူညီတဲ့အမျိုးသမီးတွေကိုကိုစားပြုထားတာပါဒီပြောင်းလဲမှာပြထားတဲ့အာဖရိကနယ်ပွားအမေရိကန်နိုင်ငံသားတွေနောက်ပြီးအမေရိကန်အမျိုးသမီးတွေနဲ့တခြားနယ်ပွားအမေရိကန်အမျိုးသမီးတွေရဲ့အထုပ်ပတ်တီတွေကိုကြည့်မယ်ဆိုရင်အမျိုးသမီးတွေမဲပေးခွင့်ရဖို့ကြိုးပမ်းခဲ့ကြတဲ့တမိုင်းကြောင်းကိုသိရမှာပါဆောက်တွေကသိရတဲ့တမိုင်းကြောင်းတဲ့ဒီမှာပို့ပြပြပြဆုံဆုံမြင်နိုင်ပါတယ်ရှင့်
ဒီကနေ့ခေတ်အမေရိကန်အမျိုးသမီးတွေကတော့နိုင်ငံရေးစွမ်းရည်အပြည့်ရှိကြပါတယ်။အခုလက်ရှိလွှတ်တော်မှာတာဝန်ထမ်းနေတဲ့အမျိုးသမီးဦးရေ120ကျော်ရှိပြီးအတော်များများကအရေးကြီးတဲ့ခေါင်းဆောင်မှုပိုင်းမှာပါဝင်နေကြပြီဖြစ်ပါတယ်ရှင်။
နိုင်ငံကြီးကြဲဖြစ်ကြတဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်သောဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်းလိုင်တို့ဟာဒီအပိုင်းတွင်းမှာမြန်မာအင်ဂျင်နီချင်းကပ္ပအင်အားကြီးတရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲ။ဒီမြန်မာစစ်တပ်ရဲ့ကဘယ်လမ်းကြောင်းကိုဦးတည်နေသလဲ။စနေနေ့ညတိုက်ရိုက်လေလံစီစဉ်မှာသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လိုတဲ့သောတာရှင်တွေအနေနဲ့ VOA ကိုကို့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုင်းလေလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့မေးခွန်းကိုစာနဲ့ဖြစ်စေအသံပိုင်းနဲ့ဖြစ်စေကြိုတင်ပေးပို့နိုင်သလို Facebook စာမျက်နှာပေါ်မှာလည်းရေးသားထားနိုင်ပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်ကတော့1-232-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုကြိုဆိုပါရစေ။စနေနေ့တိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့ဒေါ်လလတန်းစီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရပါမယ်ရှင
်ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
feeling blue
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက fEELING feeling ကခံစားနေရတာ BLUE blue ကပြယောင်ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာယောင်ကိုခံစားနေရတာဖြစ်ပါတယ်ဒီတုန်းကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်တင်မောတစ်စင်းနေနဲ့ပင်နေခီးထွက်နေတုန်းတင်မောကက်ပတန်ဒါမှမဟုတ်အရာရှိတူဆုံးခဲ့တယ်ဆိုရင်ဌာနီအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေ့တလိကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီ idiom ရဲ့အဓိပ္ပာယ်ကတော့စိတ်မကောင်းဖြစ်နေတာ၊စိတ်ဆင်းရဲနေတာ၊လွမ်းဆွေးနေတာကိုဆိုလိုပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Hope ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm feeling blue because my dog died yesterday.
ကျွန်တော်အင်းကခွေးလေးမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေရပါတယ်။George Hope ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I'm feeling blue because my dog died yesterday.
စိတ်မကောင်းဖြစ်နေတာ၊စိတ်ဆင်းရဲနေတာ၊လွမ်းဆွေးနေတာကို idiom အသုံးအရဘယ်လိုပြောမလဲ?
Feeling blue.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လလတန်းစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။အခုဆက်ပြီးဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာလေကြောင်းနာတဲ့အကြောင်းအပိုင်းနှစ်ကိုတင်ပြထားပါတယ်။နားနှာခေါင်းလေကြောင်းအထူးကဒေါက်တာတိန်ထွန်းကိုကိုဝင်းမင်းကမေးမြန်းထားတာကိုနားဆင်နိုင်ပါတယ်ရှင
်။ Okay, နားနှာခေါင်းလေကြောင်းအထူးကဆရာဝန်ကြီးဒေါက်တာတိန်ထွန်းခင်ဗျာ။ကျွန်တော်တို့ဒီလေကြောင်းနာဖြစ်တာနဲ့ပတ်သက်ပြီးတော့ပြီးတဲ့တစ်ခေါက်ကပြောခဲ့တဲ့နေရာမှာဒီအာဒီရောင်တာတို့နောက်အာကောင်နာတာတို့နောက်ဒီကင်ဆာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကာကွယ်နိုင်တဲ့နည်းတွေကိုအဓိကပြောခဲ့ကြတာပေါ့ဆရာနော်ဒီတစ်ခါတော့ဆရာရေဒီဆုံဆုနာရဲ့နောက်တစ်ခါဒီအာကောင်မှာထိခိုက်ရှနာဖြစ်တာအယူဆတာပေါ့ပေါ့နော်နောက်အတန်အိုးရောင်တာတွေကိုဘယ်လိုကာကွယ်နိုင်မလဲဆိုတော့ဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီဆုံဆုနာနဲ့ပတ်သက်ပြီးတော့ဘယ်လိုကာကွယ်သင့်တယ်ဆိုတော့စပြီးတော့ပြောပြပေးပါလားဆရာဆ
ုံဆုနာကတော့ဆရာရဲ့ကလေးတွေမှာဖြစ်တဲ့3နှစ်5နေရမှာလေအငငယ်လေးကတကယ်လို့သုံးလတခါလေးလတခါငါးလတခါကျညာရေစိုးစိုးနာရေနော်မိခင်ကကွယ်စီထိုးတဲ့ချိန်မှာလေမထိုးရတဲ့ကလေးတွေကအဖြစ်များပါတယ်မတော့ခုကအားကြတဲ့ကလေးတွေပေါ့နော်အဲ့လိုကလေးဖြစ်ပြီးဆိုလို့ရှိရင်ပထမကကွယ်ဖို့ကတော့ကကွယ်စီထိုးရမှာပေါ့နော်နောက်တစ်ခုကတော့စိုးစိုးသိဖို့လိုတယ်တကယ်ဖြစ်ပြီးဆိုရှင်ကျွန်တော်တို့ကအများဆုံးပြည်စီဝါစီထိုးလို့ရှင်လေကောက်ဝင်နေပါတယ်။ဒါမျိုးရှိရင်စိတ်များပါလို့ရှိရင်သူကဘာဖြစ်တယ်လဲဆိုတော့လေပြောဝါအပန်အိုးရောက်ပြီးတော့ဒီတီးရစလတ်တယ်လေမဲမဲစလတ်တယ်။ပွာပြီးတော့အသက်ရှူပြုံပိတ်ပြီးတော့ကလေးရသေးတတ်တယ်။နောက်တစ်ခုသေးတတ်တာကဘာလဲဆိုဒီတီးရတောက်ဆင်ကြောင့်မလို့နှလုံးကိုတထိကာတိုက်တည်ရှာတတ်တယ်။နှလုံးရောင်တော့အသက်ရှူမပိတ်ဘဲနဲ့အဖျားသိမ့်မတက်တော့ဘဲနဲ့နှလုံးရောင်တော့နှလုံးရက်ပြီးတော့ပေးပါတော့တယ်။အဲဒါကိုကျွန်တော်ကအသက်ရှူပြုံမသိအောင်ကာကွယ်တဲ့အနေနဲ့အသက်ရှူပြုံကိုလည်းအေးပေါ်ဖောက်ကြတယ်လေ။ဖောက်ကြရင်တခုတည်းနဲ့ကာကွယ်တာမဟုတ်ဘူး။နှလုံးကိုပါမထိအောင်အဲဒီတီးရကိုတောက်ဆင်ထိုးရတာပေါ့နော်။ဒါအဲ့ဒါအများဆုံးလုပ်ပါမှာ တော့အမြင်ဆေးဦးတင်ရတော့ဗောနော
်ဟုတ်ကဲ့ဆရာအဲ့တော့စုစုနာမှာရေးကြည့်တော့စောစောသိဖို့ဆိုရင်ဘယ်လိုလက္ခဏာတွေအဓိကစောင့်ကြည့်ဖို့လိုမလဲဆရာဟု
တ်တယ်အဲ့တော့ကတော့ကလေးကပြင်းပြားတယ်ဗျာသူပြားတာမကြတော့နောက်တော့ပစက်ထဲမှာဟာကြည့်လို့ရှိရင်လေအဖြူကွက်တွေဖြစ်တယ်ဖြစ်ပြီးတော့အသက်ရှူရခါကျအတန်ကြီးလာတယ်ကြီးကြီးကြီးအတန်ကြီးလာတယ်အဲကလေးကိုကြည့်လိုက်လို့ရှိရင်ကလေးကအရန်ကိုတောက်ဆီဖြစ်တယ်ဗျာ
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဆရာဒီထိခိုက်ရှာနာတွေပေါ့အယူဆတာပါဝင်လေအဲ့ဒါအတွက်ကာကွယ်ဖို့ပါရော
အဲ့ဒါကတော့ကျွန်တော်တို့မြန်မာပြည်မှာကတော့အများကြီးအစာအသောက်ကနေပြီးတော့ပဲအယူဆတာဖြစ်ဖြစ်တဲ့ကြောင့်ကျွန်တော်ကအစာချက်တဲ့ပုံစံကလည်းတင်းပြောင်းရမယ်ငားတွေပါတယ်ဆိုလို့ရှိရင်ငငယ်ကြမှာဆိုလို့ရှိရင်ယူမထည့်ဘူးလေကျွန်တော်တို့ကအယူနာကတော့စုပ်ပြီးစားတတ်တဲ့အကျင့်လို့နောက်တော့အယူကိုထည့်ပြီးတော့ပူပြီးတော့လေမိုးငားလိုချက်လိုက်ပြီးတော့မိုးငားအနေမှာဆိုငားယူပါတတ်တယ်အဲ့ယူပတ်တဲ့နေရာလေးကိုနိုင်သတိထားစားဖို့ရနောက်တစ်ခုကခုနချက်တဲ့ပုံစံကြီးပဲမဟုတ်ဘူးအစာစားရင်ကိုခုနကျွန်တော်ကများများပြီးတော့အစာကိုယူမဆိုင်ပဲနဲ့အဲ့လိုမစားဘဲနဲ့ပြေချောင်းရွေးထုတ်ပြီးတော့မှစားရင်တော့ရပါတယ်နောက်တစ်ခုကတော့ဇက်ထဲမှာပထမဆုံးရှာနေတယ်ဝိုင်းဝိုင်းနဲ့အယူတွေ့လာတတ်တယ်အဲ့ဒီဟာမျိုးကြလို့ရှိရင်တော့သိတတ်ပါတယ်ကမ္ဘာကယူချလိုက်ပြီးဆိုတော့အဲ့မှာရောက်သွားပြီဆိုရှင်စူးပြီးသွားပြီပေါ့နော်ဆူရောဆိုရင်အဲ့ဒါကိုလက်နဲ့မနိုင်ဘူးရည်ကြည်ရယ်ဆူတွေကဟိုဟာဒီယာမျိုးကိုဟိုဟာဒီယာနိုင်တယ်ဘာအဲ့ဒါကြီးဟာတခါကျရင်ယူမကြစီရယ်နဲ့အယူကပူတော့မြုပ်ငင်သွားလို့ရှိရင်နောက်ဖြီးသွားတယ်တဲဆင်းဖြစ်သွားတယ်တကယ်လို့အယူကပေါ်ရမယ်ဆူလို့ရှိရင်လည်းအယူကပြီးမတည်လို့ရှိရင်တော့အနာကျက်တဲ့ဆီနောက်ပြီးစီသွားစီရင်တောက်လို့ရှိရင်အယူကလည်းတင်ကြသွားနိုင်ပါတယ်ဒါပေမဲ့အယူကြကြတာကိုစောက်မဲ့စားကျွန်တော်စီလာပြီးတော့ယူထုတ်ကြတာများပါတယ်ဒီကြတော့မှန်ကြောင်းတွေပဲရှိပြီဆိုတော့လေမှန်ကြောင်းနဲ့ကြည့်တော့ရိုးထုတ်ကြပါတယ်လက်တမ်းမို့ရှိရင်ကလေးတွေကိုလေဥမာအဖြစ်စူးတက်တဲ့အရွယ်ဟိုပါဇက်တွေကိုခဲတံတွေကိုထည့်ပြီးတော့လေကစားကြတယ်ကစားကြပေါက်ကုန်လဲတော့ဖြစ်စီစူးမိတာပေါ့နော်စူးမိတော့ဒီထက်အာကောင်ပြေးပြီးတော့ချုပ်အောင်တက်တယ်နောက်တစ်ခုကဒီအာကောင်ထဲမှာလည်းအနာတွေဖြစ်ကြတာပေါ့နော်အဲဒါကြောင့်မို့ဒီကလေးတွေကိုဒီပါဇက်တွေကိုထည့်ပြီးတော့လေကစားရတယ်ဘီလုတ်ဒီလိုကြီးကြီးများကြီးကလေးတွေကတုပ်စုတာများရပါတယ်ဟုတ်ဒီကြီးကအယူဆတော့
ဟုတ်ကဲ့နောက်တစ်ခုတော့ဒီအတန်အိုးရောင်တာနဲ့ပတ်သက်လို့ဆရာကြီးကာကွယ်နိုင်မယ့်အနေထား
အတန်အိုးကတော့အများဖြစ်ကတော့ပိုးဝင်လို့ရောင်တာရှိတာပေါ့နော်ဒါတူတူကြောင့်ပိုးဝင်လို့ရောင်တာရှိဒါမှမဟုတ်ရှင်အတန်အိုးကပိုးမွေမယ်နဲ့စကားပြောများပြီးတော့အတန်အိုးရောင်တာရှိတာနော်အတန်အိုးပိုးဝင်တာကတော့ညာဖြစ်သိမကြဘူးတော့တပတ်လောက်ပဲကြာတယ်ဒါကြောင့်မလို့အတန်ဝင်တယ်ဆိုလို့ရှိရင်တော့ပုံပတ်တဲ့ချိုးလို့ရှိရင်ကျွန်တော်တို့လာပြဖို့ပေါ့နော်ဒီရက်တာအိုးရောင်တတ်တဲ့လူတွေကတာအိုးနဲ့လုံးကဲစားတော့တဲ့လူတွေပေါ့နော်တချို့တွေကကြောင်ဆံမလေးတချို့တွေကဟိုပဲလို့တည်းလို့ပြောလို့အဲ့လိုဆိုလို့ရှိရင်သူတို့ခီးပြေးဖို့ကတော့ကာကွယ်ဖို့ကတော့ကိုဖြားနာနေတဲ့ခါပေါ့နော် virus infection ရတဲ့ခါ upper respiratory virus ရတဲ့ခါကိုအတန်အိုးကိုသိပြီးတော့လေမလှုပ်ရှားဖို့ရည်ကြီးတယ်အဲသိလှုပ်ရှားမိလို့ရှိရင်အတန်အိုးကခုနပိုးဝင်တော့အဲ့ဒါကြောင့်မလို့အဲ့ဒီအချိန်မှာသုတ်ကူတော့ဖြစ်တဲ့အချိန်မှာကိုလှုပ်လှုပ်တဲ့ခါကြရင်အတန်အလုပ်လုပ်တယ်ဒီဆိုရင်ချင်းပြီးခါလို့ပြောရနော်အဲ့ဒါဆိုကာကွယ်နိုင်ပါလား
ဟုတ်ကဲ့ဆရာဒီအတန်အိုးရောင်တာအတွက်နောက်ထပ်ရောကာကွယ်နိုင်တဲ့အနေအထားတွေရှိသေးလားဆရာ
အော်ဟုတ်ပြီအတန်အိုးကိုမရောက်အောင်အပေါ်ညာလေးကတော့အာဒီလို့အကောင်လို့ရောင်တဲ့ချိန်မှာအိုးရက်ထက်ကိုပိုလာလို့ရှိရင်မဗိုင်းရပ်စ်ကလည်းဘက်တီးရီးယားဖြစ်လာတယ်နော်အဲ့ဖြစ်လာတဲ့ခါကျရင်ကျွန်တော်ကမမနာပဋိဇီဝစီပြီးလိုက်လို့ရှိရင်ဒီမှာအတန်အိုးကိုကာကွယ်နိုင်ပါလား
ဟုတ်ကဲ့ဆရာနောက်ဒီရေခဲရေတောက်တာမျိုးတို့အဲကွန်ထိတာမျိုးအဲ့ဒါတွေရောပတ်သက်မှုရှိလားဆရာကြီ
းအဲဟုတ်ပါတယ်တခါလေကြားလို့ရှိရင်ကျွန်တော်ပြောတဲ့ဟိုအကောင်ရောင်တဲ့လူကအသာအိုးကလည်းတွဲပြီးတော့ဖြစ်တတ်တဲ့ကြောင့်မလို့တချို့အကျော်တွေအလော်တွေကိုယ်နဲ့မတည့်တဲ့အရေးတွေကလည်းအသာအိုးကထပ်ထပ်ပြီးတော့တောင်းဝင်သေးတာပါ
ဟုတ်ကဲ့ဆရာကြီးအဲကွန်ကရောပတ်သက်မှုရှိလားဆရာကြီ
းအဲဟုတ်ကဲ့အဲကွန်ကအေးကြောင့်မလို့အေးကို exclusion ကိုရတဲ့မတည့်တဲ့လူတွေကြတော့အဲကွန်တိုက်တကြအဲအောက်မှာမနေသင့်ပါဘူးတဲ့အကြာကြတော့အာကောင်ကြီးရောက်တော့ဘုရားအသားမှာဝင်သွားတော့ဗောလေဒါမှမဟုတ် allergic pharyngitis ဆိုတာရှိတယ် allergic rhinitis ဖြစ်တယ်လို့နှာခေါင်းနဲ့မတည့်တဲ့ဖြစ်တယ်လို့မျိုးဒီအသားဟိုးလေကြောင့်တက်တဲ့လူတွေရှိတတ်ပါတယ်အဲ့ဒါကတော့အဲကောမှာပါတဲ့ပုံမတော့ပုံပေါ့အေးရွတ်မှုအဖုံလို့မှုလို့ရတယ်အသားဟိုးကြောင့်တက်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလေကြောင်းနာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
generally ကတော့လေကြောင်းနာတက်တဲ့လူကကိုယ့်ကိုအမြဲတမ်းသတိထားပြီးတော့ဖြစ်တတ်တဲ့ဟာကိုလေအနေထိုင်ရှောင်လို့ရှိရင်ကိုဖြစ်တဲ့ frequency နည်းသွားလေလေနောက်ပိုင်းကျလို့ရှိရင် correlation တက်လာလေလေပဲ
ဟုတ်ကဲ့ကျေးဇူးများကြီးပါတယ်ခင်ဗျာ
အ
ကိုဝင်းမင်းစီစဉ်ကျင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြတာပါအခုတော့တိုင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းနော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖခင်မျိုးနဲ့ကြောက်စိမ့်မော့အတွင်းနွန်ကန်ကျိုးပေါမှုကြောင့်လူဦးရေ100နီးပါးခန့်ကြောက်ဆုံးနေပါတယ်။ရခိုင်ပြည်နယ်အတွင်းအစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပစ်ခတ်မှုတွေရက်စက်ပြီးတွဲဆောင်ဆွေးနွေးသွားဖို့ရခိုင်လူမှုအဖွဲ့စီ300နီးပါးကတောင်းဆိုခဲ့တယ်ဆိုတာနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ရဲ့နေကြင်းကြီးတိဆောက်တဲ့နှစ်30ပြည့်အခမ်းအနားကျင်းပခဲ့တဲ့အခြေအနေအကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟောင်းမှာရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကတ်မြို့နယ်မော်ဝမ်းကလေးကျေးရွာအနီးကြောက်စိမ့်မော်အတွင်းနွန်ကန်ကျိုးပေါမှုကြောင့်လူဦးရေ100နီးပါးပျောက်ဆုံးနေတယ်လို့ဖားကတ်အခြေစိုက် Greenland သဘောပေါင်းကျင်ထိန်းသိမ်းရေးအဖွဲ့ကပြောပါတယ်ဧပြီလ22ရက်နေ့မှာဖားကတ်မြို့နယ်မော်ဝမ်းကလေးနယ်မြေအတွင်းနွန်ကန်ကျိုးပေါခဲ့ပြီးဧပြီလ23ရက်နေ့ကရှာဖွေရေးလုပ်ငန်းတွေကိုလုပ်ဆောင်ရမှာရုပ်အလောင်း3လောင်းရရှိပြီလို့ဖားကတ်အခြေစိုက် Greenland အဖွဲ့တာဝန်ခံဦးနောင်လကပြောပါတယ်ကုမ္ပဏီများရဲ့စီးပင်းပေးချက်အရပျောက်ဆုံးနေသူ100နီးပါးရှိတယ်ဆိုပေမဲ့မျက်မြင်ဒေတာခါများရဲ့ပြောပြချက်အရကတော့လူဦးရေ300နီးပါးပျောက်ဆုံးနေတယ်လို့ဦးနောင်လကပြောပါတယ်ဖက်ကတ်မြို့မော်ဝမ်းရက်ွက်မော်ဝမ်းကလေးကျေးရွာအနီးနှွန်ကန်ကျိုးပေါမှုကြောင့်မြန်မာသူရကုမ္ပဏီကဝန်ထမ်း28ဦးဘက်ခိုး17စီးမြေတရင်10စီးမြေတူးဆက်5စီးနဲ့ရွှေနကား9កောင်ကုမ္ပဏီကဝန်ထမ်း26ဦးဘက်ခိုး5စီးမြေတရင်ကိုစီရွှွနုံများအတွင်နှစ်မြုပ်ပျောက်ဆုံးရရှိပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ပြန်ကြားရေးဥက္ကဋ္ဌကဧပြီလ23ရက်နေ့ကထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်စီရေးပဋိပက္ခတွင်အရသားတွေထိခိုက်ဒိဆိုးနေတာတွေရှောင်းမွေနဲ့ဘုရားပထိုးတွေပျက်စီးနေတာတွေရှိနေတာကြောင့်ဒါတွေကိုရပ်တန့်ဖို့အစိုးရအသံတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပြစ်ကတ်မှုတွေရပ်ဆိုးပြီးသိဆုံဆွေးနွေးသွားဖို့ရခိုင်လူမှုဖွဲ့စည်း300နီးပါးကတောင်းဆိုလိုက်ပါတယ်။ဒီကြေညာချက်ကိုဧပြီလ22ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးလက်ရှိရခိုင်ပြည်နယ်ပြည်ပကဟာစစ်ရေးရအဖြေရှာနိုင်မှာမဟုတ်တဲ့အတွက်နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဖြေရှာဖို့စစ်ဘေးဒုက္ခတွေရိခာပူလုံပြီးလူသိက္ခာနဲ့ညီလုံခြုံစွာသွာလာနေထိုင်နိုင်ဖို့အစိုးရကအမြန်ဆုံးကူညီပေးဖို့ရှေ့ဟောင်းရင်ကျေးမှုအငွေနဲ့စုံနဲ့သက္ကဏိကစောက်ုံတွေမှာစကန်းချနေထိုင်ခြင်းနဲ့တိုက်ပွဲတွေမပြုလုပ်ကြဖို့ကျေးရွာနီးမှာတပ်စခန်းချနေထိုင်ခြင်းမိုင်းတောင်ခြင်းနဲ့တိုက်ပွဲတွေမပြုလုပ်ကြဖို့အချက်တွေပါဝင်အချက်၅ချက်ကိုတောင်းဆိုထားပါတယ်ရခိုင်ပြည်နယ်မှာမြန်မာအစိုးရတပ်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲပွားနေတာခုကလေးလကကြာမြင့်နေပြီဖြစ်တဲ့အတွက်အရသာတိုက်စုံမှုနဲ့ထိခိုက်တန်ရရမှုတွေအများကြီးရှိနေပြီးလူနေအိမ်နဲ့သာသနိကစောက်အုံပျက်စီးမှုတွေလည်းရှိနေပါတယ်
တနင်္လာတိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးမှာဧပြီလ23ရက်နေ့နနက်ပိုင်းကအသက်63နှစ်အရွယ်အမျိုးသမီးတဦးကမြေမြုပ်မိုင်းနှင်းမိမှုဖြစ်ပွားခဲ့ပြီးဘယ်ဘက်ခြေထောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်။အလဲစခန်းကျေးရွာအနီးတဝိုက်မှာဆိုရင်ပြီးခဲ့တဲ့2018အောက်တိုဘာလကနေစပြီးတော့ဒေသခံတွေလုတ်ကင်စားတောက်နေကြတဲ့ဥယျာဉ်ခြံတွေဒေသခံတို့သွာလာနေတဲ့လမ်းတွေမှာမြေမြုပ်မိုင်းနှင်းမိတာခုနှစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့ပြီးလူတူထိခိုက်ဒဏ်ရာရရှိမှုလည်းရှိခဲ့ပါတယ်။မြေမြုပ်မိုင်းတွေနှင်းမိတဲ့နေရာဒေသဟာကရင်မျိုးသားစီယုံ KNU တပ်ဖွဲ့ကနေတရားမဝင်တစ်ထုတ်နေတဲ့နေရာဖြစ်ပြီးမွန်ပြစ်တစ်ပါတီတို့နဲ့အငင်းပွားမှုဖြစ်ပွားနေတဲ့နေရာဒေသဖြစ်တယ်လို့လည်းမွန်ပြစ်တစ်ပါတီကပြောပါတယ်။ KNU တဝဲခရိုင်ကတာဝန်ရှိသူတွေကတော့မိုင်းထောင်တဲ့ကိစ္စဟာ၎င်းတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုထားပါတယ်
။ဝန်ထမ်းမှာရှင်းပါတဲ့ SSPP SSC မြောက်ပိုင်းချမ်းပြည်တပ်မတော်တည်ဆောင်ခြင်း55နှစ်မြောက်ထိမ်းမှတ်ဌာနမှာတိုက်ပွဲတွေရပ်တန့်နိုင်ရေးရှမ်းတပ်နှစ်ဖက်တပ်ဆုပ်ထားပြီးဖြစ်ကြောင်း SSPP ဘက်ကပြောဆိုပါတယ်။ဒီဘောမျိုးနဲ့နာမခေါ်အုပ်စုမှာလင်းငန်းလာကြဖြစ်ပွားခဲ့တဲ့တိုက်ပွဲတွေလုံးဝရပ်တန့်နိုင်ရေးအတွက် SSPP အနေနဲ့ဧပြီလ19ရက်နေ့ကတည်းကတတ်ဆုပ်ခွာခဲ့ပါတယ်။ RCS တပ်တွေကလည်းဧပြီလ24ရက်နေ့ထိတတ်ဆုပ်ခွာနေစေဖြစ်ကြောင်းအခမ်းအနားမှာ SSPP ပြောခွေးရဒုတိယဗိုလ်မှူးကြီးဆိုင်းစုကပြောပါတယ်။အဲ့ဒီဒေသမှာကုနစ်ဆန်းပိုင်းကရှမ်းတပ်နှစ်ဖက်အပြင်းထန်တိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံလူထုထောင်ချီနေရာကနေဆွန့်ခွာထွက်ပြေးခဲ့ရပါတယ်။
ချင်းပြည်နယ်တောင်ပိုင်းမတူပီခရိုင်ယုံတီစောက်မယ်မြေနေရာအငင်းပွားမှုဟာဆက်လက်ဖြစ်ပွားနေပြီးတော့ဒေသခံပြည်သူလူထုတုံးထောင်ကျော်ဟာဧပြီလ16ရက်နေ့ကစီတန်းလဲလဲဆန္ဒထုတ်ဖော်ခဲ့ကြပါတယ်။မတူပီခရိုင်ယုံတီစောက်မယ်နေရာနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်ရမီရဖရက်ွက်အုပ်ချုပ်ရေးမှုနယ်စီပင်ဌာနတို့ကနေရွေးချယ်ဆုံးဖြတ်ထားတဲ့အတိုင်းမြို့တွင်းစီပင်ဧရိယာမှာတိစ
ဒီနေ့ကိုမိုင်ခန့်အကွာဖနိုင်ငလိုင်ကျေးရွာဖက်မှာတိဆောက်ဖို့စီစဉ်နေတာကိုမကျေနပ်တာကြောင့်ဆာနာထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။
အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ရဲ့ငင်းချမ်းရေးတိစောက်တဲ့နှစ်30ပြည့်အခမ်းအနားကိုဧပြီလ19ရက်နေ့ကပန်ဆန်းဌာနချုပ်မှာကျင်းပခဲ့ပါတယ်။ဝါအဖွဲ့အနေနဲ့ကိုလူမျိုးကိုကာကွယ်ဖို့တိုက်ရင်အားတိစောက်ထားတာဖြစ်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုအမိကစူးစီးထားပြီးနိုင်ကွင်းဝင်ကတင်ဆက်ပေးထားပါတယ
Mesure, Suya Tamaroya, Pioso Topian Tamuna Batabi, Sashia Nega Pilocare, Terenza Shilin Boima, Jiru SV, Pimbasa Sayetanamu, Uchako Anga Pioso Rago, Uamiga Kulu Parabian Pigabare,
Pochomu Piocare Sagaha, Tananga Hatam, the Kube Sisia Yare Suro, General Ruga, the Bobale, Nale, Pile Pitting, Dame General Ru, Nanga Ye, Tamanjong, Tainda Ye, Pidanajong. ตัดอินอาไม่ใช่เล่นเนมมาตุตัดอินดาบ่เนาะตัดอินอาไม่ใช่เล่นตัดอินดาตามมาบ่ฮู้หิตัดอินอาเน่เล่นตัดอินดาแท้มาฮู้เล่สิနိုင်ငံတော်เนี่ยอสุยาเนี่ยตะคู่คู่ไม่ปีเลยรู้สิตุตุอ่ะไต่ขันอ่ะตุตุเยอมะขันเช่ไม่ใช่หรอกตุตุเยปิดูลูทุเยอมะขันเช่ไม่ใช่หรอกจารย์รู้ตักกูตีท่องท่าละ
တတိတကူတီထောင်ထားတော့ကျွန်တော်တို့အစုရကူတိုက်မှာမဟုတ်ဘူးယူဒီဘလူးအက်စ်ရဲ့တိုင်ရမှာ၃000ခွဲကရှိနေပြီတိုင်းဒါဒေါ်လာရေးဖွဲ့စည်းတွေထဲမှာအင်အား1000ကျော်လက်နက်ကန်ဖွဲ့စည်းဖြစ်တယ်လို့ခန့်မှန်းထားကြပြီဝတ်ဒေတာတွင်လူဦးရေ6000ကျော်နေထိုင်နေပါတယ်ဇောင်း900ရှစ်စကူခုနှစ်မှာဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ပြီးတော့အစုရနဲ့ငြင်းချမ်းရေးရယူခဲ့တာနှစ်30ပြည့်ခဲ့ခြင ကျွန်တော်တို့ဒီလက်ချောင်းချုပ်ကြောင်ချုပ်ကြောင်ဝင်ကြီးတာကပြောပါတယ်။ဘုရားမှာသူတို့ရထားတဲ့အခွင့်အရေးကကြီးရတာဖွဲ့ရထက်တောင်နည်းနည်းပူတော့ဗောနော်ကွန်ဖက်ဒရေးရှင်းတဘောအဆင့်မျိုးကြီးနေတော့ဟိုတခြားအဖွဲ့တွေကလည်းဒီလိုနဲ့အခြေအနေမျိုးကိုတောင်းချင်တာဗောနိ။တိုင်းသားတွေနှစ်ပေါင်း
80%ကျောင်းစုလာခကြတဲ့ကိုကျမကိုပန်းဒီခွေကိုပန်းပြားထန်းခွေတန်းသူရေးအတွက်အလေးထားပြုပြင်ဆောင်ရွက်သွားဖို့လိုအပ်တယ်လို့ငံကြီးလိမ့်လာသုံးသပ်သူဥမ္မောင်စုကပြောပါတယ်။တကယ်တမ်းလိုအပ်တာကတော့အချိန်ကဥပဒေမှာတိုင်းနာခွင့်ရည်တွေနဲ့ပတ်သက်တဲ့တိုင်းဝေးပြဿနာကိုဝန်အုပ်ချုပ်ရင်းပြဿနာကိုဝန်ကြားထန်းခွင့်ပြဿနာနဲ့ပတ်သက်ပြီးတော့ကျွန်တော်အလေးနဲ့စဉ်းစားပြီးတော့ပြုပြင်သွား
Kayu Nini and Patabi, Didakan Yet in Jachan and Salimbio, Mubina Winjito Yet Pija Chapo, Wipan Muri, Dubuan Nibare, Sato no Matindoglo, Babamu no Mians and Sabapsa Kugu, Tainling no Miala and Chipwani, Lule, Didakan Wika, Jovare, Mikilia Munga Susi, Tensap Pitabare.
Mumpine, Pinemune, Leasai Pu Tang Dunine, Tana Saya, Tawan Zidu, Dissone, Puete Kuma, Savapia Kayu, Zabakine, Winya Piasi Nira, Nepatati, Mumpine, Wunjijo, Pija Kereboma, Lu Mukwanye, Samian Haruma, Wepa Muri, Pikevare, Dilo Kayu, Piasi Nirago, Lue Atombi, Supam Piasi Po, Mumpine, Wunjijo, Dada Isanga, Kulu, Piavare. ถ้าหายอะไรไปสิไอ้ที่อยู่กับมึงอ่ะกองลงพาไปเจอไอ้ที่ถูกอยู่ไอ้เจ้ามาที่เว้ยเนี่ยน่ะพี่อ่ะกองลงว่าถ้าไม่มาก็คลีนี่ก็คงค่อยกวนๆมานายน่ะนายไอ้เนี่ยอยู่หรือเปล่าผมอ่ะเขาอยู่ยากกันเลยกูรู้ได้ซ้าลงไม่อยากจะรู้เป้าพวามุ่งหน้าอุ้มยันสามีด้วยอันเนี่ยเก้าอยู่รู้มาพี่นายเนี่ยด้วยวันจีเจ้าเย่คู่รู้เปล่าสุดเฉพาะมา Pang Nureja, Wipanzia Pinet and Lule, Binem Yunis, Sansavatin, Okta, Umi Uga, Subare.
We never die at PP with a Bure, Lihama, down to the other, we were never when you do a medical last time at the end of the car. Could you go to the road down to the end of the road? They know the road.
ตกเป็นโลมันนายนะนี่ทางนู้นดิครับแล้วก็ดิคือดิโลปุตตะศรีโหอะไรตรงเนี่ยดูเนี่ยแล้วก็ปุตตะบ่คือตะลงอุกถ่านในฉีบี้ป่องนี่ดิตะเน็ดปะลงป่องนี่แหละด้วยโมซบายอนวยซบาบาเป็ดศรีนี่ดิโหลแล้วตัวก็เสร็จเปียวต่อไปดิ
ที่คือว่าป้าพ่อน้องตาอาเนี่ยดูว่าตอนนี้ไปเลยเราป้าไม่ได้ที่คือว่าท้องนั้นน่ะชีวิตตัวป้าเด็กเราอันนี้ป้าเราเนี่ยตัวน้องตอนนี้เลยแล้วมาดูเป็นลมเอาทั้งเป็นลมยาลีฮามาณท้องเช็คคุณเนี่ยนักเก็ตสังเกตุมองนายแต่แค่ไปนับไปตัวสีลาลูมุ่งพินัยเตรียมมาแล้วที่สภาพเช็คคือกูนักเก็ตคือกูข้อสูงนี่จะไปเลยมุ่งพินัยเอเยอร์ตันดีตาจีตัวที่สภาพเช็คคือเจ้า
สภาพเช็คสีหมูยาจ้าลาบิเม่ในนี้ไปมาแล้วกูยี่ยาอยู่หมูอันนี้นี่ได้ด้วยต้องดูแลดีมากด้วยในหน้าหมูด้วยสีนี้ไปเลยอากูสับปีเตรียมจริงจังกูน่าสนใจมาบ้างสิ
กระเช้าบินเนี่ยพักการเมืองเนี่ยเจ้าซิงหมอเตรียมนงการโจปามูจาวลู่เย่เตียนีปากันเจ้าส่งนี่ได้ลูกพักการเฉยใส่ตาบ่าวป้าวันจินเทิงเตียเย่พ่อยกับเจ้าบ่าเลยรักขันจีเนี่ยเตรียมสี่เย่ปฏิพักการเรียเตียนผู้อาศัยแต่มารอเนี่ยรักขันเล่นนักกายพ่อเรียจับจิกขามูเรียเซบีเตรียมส่งส่วนด้วยตัวผู้รักขันลูมูพ่อยสีเต้าหยานีบ้ากะต้องสู้ไล่บ่าเลย
ตอนนี้เราคุณน่าสังเกตการณ์ว่าเพียงในวันนี้ตัวเรื่องการเนี่ยประสบเจอสัตว์ตัวเมื่อใจยินดีที่เราได้พบปะเลยนอกจากนี้ไปสิ่งที่มาเพียงส่งตัวอย่างอวสันจะมากับอันดับในสัปดาห์ที่เราได้สูญเสียสัตว์ทะเลใจยินดีรู้สิ่งสิ่งนั้นสิ่งเกี่ยวกับว่าที่เราพบเห็นคือทั่วโลกนี้เรื่องฟิวเอซีเซนวิโกรีดิโอการ์ดมากับฟิวเอมีมาบ้างเยอะเบอร์มิสเอฟิวเอนิวส์.คอมอินเทอร์เน็ตสามย์นั้นเนี่ย VOA Burmese News Facebook
สามย์นาบอมาเลยน่าสนใจมากเลยเช่นทุกตำราฮาวจูไบเดนก็นัทเอาเนื้อเสียงที่อเมริกันตำราช่วยกอบเวมาดิโมแครตปาร์ตี้ตำราลองพินเนอร์ช่วยคำมาพิจารณาจะตบรีนี่มาจริงอะไรไป อเมริกันตำรวจโดนัลด์ทรัมป์เนี่ยเชื่อใจผู้ด้วยตำรวจลองพินเนอร์ยุ่ยเชื่อคนยาเยจูบันนี่จ้าเลยเดโมแครตปาร์ตี้ก็จะเลือกอันนี้เป็นสิ่งที่ทำมาจูบันนี่หาเชื่อใจตัวเรามาเช่นสุดโต๊ะที่สังกูยาวลากันแล้วบ้างที่ลิงก์อันนี้มาหน้าทับพักความหัวเสียบีพิลล์ในเดือนสุดเดือนนี้ทุนนี่เนี่ยด้วยอ่ะคุณลามะสนิทในยุ่งในมาบาดายแค่หน้าเว็บเต็มเอกสารเนี่ยลูซูลูเวริโกชางเสียจับบุ สับปีรอนนู้นจะจานเนี่ยตีชีจับบุที่ลิงก์อะไรมีรอคุณลามูมาชินเนี่ยเมื่อกันตายงก็มันนี่กับเองอาจารย์พิวไตรนอนไล่ไปปีกันเลยตอนนี้ก็เนี่ยที่งานผมก็ได้แค่หูเรื่องที่ลิงก์อะไรงั้นมาดูเนี่ยง่ายเสียจ้ะตีสองปีง่ายจ้ะแต่ยาสีเขียวบ้างไอ้สัจจันเพื่อพ่อคุณเข้ามาเสด็จจ่อเลยฝรั่งไปตั้งไปเนี่ยยามานี่ก็จะขึ้นไปเนี่ยก็ทุบเอาหัวพ่อมาเลเซียนี่ก็ทราบปีเนี่ยก็ตาวูเนี่ยสันนิษฐานที่ได้เรื่องก็สุ่ยเป็นเนี Nangandari-damaka, Indonesia-Nangandari-ne-tacha-sitang-asha-Nangandari-le-pawande-lu-pyo-bare. Manalimyo-ga, Catholic-Korean-ganjo-atip-chane, Father-Margo-Dewingo-kan-a-chang, Boy-Hamiji-Francis-ke, Manila-runga-jinyat-e-poma, Yamanangay-Catholic-nyahan-amma, Charles-Mambo-ga-wamyao-se-a-tarin-taku-pyane-jo-zo-chang, Vatican-tarin-ma-po-pya-tabare, Atang-a-ze-go-ni-sibi-pyate, Father-Margo-Dewing-ha, Manali-Catholic-ganjo-umong-tanyan-yama-sakhan-gyadu-pyo-bare.
ရင်းချင်းကျုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Terrace Smith ဖြစ်ပါတယ်တောက်ကြမနေ VOA
This program has come to you from the Voice of America, Washington.